Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇူလိုင်လ25ရက်ဗုဒ္ဓဟူးနေ့ညဖက်9:30နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီလိုင်းတိုမီတာ2532.52တို့ကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်ဒီမှာနောက်တော့ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့ပါကစ္စတန်နိုင်ငံမှာအကြမ်းဖက်မှုတွေကြားကလွတ်တော်ရွေးကောက်ပွဲတွေဒီနေ့ပဲဆုံးသက်ပြီးမကြခင်မဲတွေစတင်ယူထွက်တော့မှာဖြစ်ပါတယ်။လောင်နိုင်ငံမှာရေကာတာပြိုကျမှုကြောင့်အခုချိန်ထိအတိပြုနိုင်တဲ့သေဆုံးသူအရေအတွက်19ဦးထိရှိနေပြီးလူပေါင်းရာနဲ့ချီပြောက်ဆုံးနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ငီထိုင်နေတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်နေတဲ့ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွဲပြောဆိုမှုတွေမှာအတုံးအုံမမမိစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပြန်လည်တုံ့တက်နေတဲ့ဆိုတဲ့သတင်းမှာကတော့
And we know that there's a religious connection there. It's incredibly important that we're careful in the language that we use.
American နိုင်ငံခြားရေးဝန်ကြီး Mike Pompeo ပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင် American နိုင်ငံခြားရေးဌာနမှာကျင်းပတဲ့မြန်မာနိုင်ငံရဲ့ဘာသာလေးလွတ်လပ်ခွင့်ဆိုင်ရာဆွေးနွေးပွဲအကြောင်းမင်းမြန်းတင်ပြချက်နဲ့မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုမှုတွေတိုးလာနေတဲ့အကြောင်းတွေကြားမှာပါ။ဒုတိယပိုင်းမှာတော့တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အခကစားသတင်းလော်တွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖဲနောက်ဆုံးအသတင်းတွေကိုကွန်လွင်ဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ပါကစ္စတန်နိုင်ငံမှာမဲဆန္ဒရှင်106သန်းနီးပါးမဲပေးခဲ့ကြပြီးအကြမ်းဖက်မှုတွေကြုံရတဲ့လွတ်တော်ရွေးကောက်ပွဲတွေဒီကနေ့အဆုံးသတ်ခဲ့ပြီးနောက်မကြာခင်မဲတွေကိုစတင်ယူထွက်တော့မှာဖြစ်ပါတယ်ဒီနေ့ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေစတင်မဲပေးပြီးနိုင်ပိုင်းကျန်မာပဲနိုင်ငံနောက်တော်မင်းကမဲယုံတစ်ခုရှိပောက်ကွဲမှုဖြစ်ရမှာတော့လူဆုံး31ယောက်ထက်မနည်းသေဆုံးပြီး40လောက်ဒဏ်ရာရသွားပါတယ်IS Islam ဆွေးဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့တာပါ။တိကျပြည့်ရတစ်ခုဖြစ်အီရန်နိုင်ငံနဲ့နယ်စပ်ဘလူချစ်စတန်ပြည်နယ်ကလူသူလမ်းဝေးတဲ့ဒေသထဲမှာပဲမဲယုံဝန်ထမ်းတွေနဲ့လုံခြုံရေးတပ်ဖွဲ့တွေလိုက်ပါလာတဲ့ရင်းနှီးတစ်ခုကိုတနတ်သမားတွေချုံကိုတက်ခတ်တာခံခဲ့ရကြောင်းလဲစစ်တပ်ပြောဝင်ကပြောပါတယ်။တက်ခတ်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်3ယောက်နဲ့မဲယုံတာဝန်ရှိသူအရသာတူသေဆုံးပြီးလုံခြုံရေးတပ်ဖွဲ့ဝင်10ဦးပါဝင်စုစုပေါင်း14ဦးဒဏ်ရာရခဲ့တာပါ။ပါကစ္စတန်နိုင်ငံတခြားနေရာတွေမှာလည်းဒီကနေ့ရွေးကောက်ပွဲအတွင်းပြည်ပနိုင်ငံရေးပါတီတွေကြားသူတို့တန်ရုံတက်ခတ်မှုတွေကြောင့်လူနှစ်ဦးတင်မနေသေဆုံးပြီးအများပြားဒဏ်ရာရခဲ့ကြောင်းလည်းရဲတပ်ဖွဲ့ကတည်ပြုပါတယ်။ကွတ်တပ်မြို့မှာပဲဒီလန်ဆမ်မိုက်နှုံးကရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုတစ်ခုကိုပြင်းထန်တဲ့အေကန်ဘုံခွဲတက်ခတ်မှုကြောင့်ပြည်နယ်လွတ်တော်ကိုယ်စားလှောင်တူပါဝင်လူပေါင်း150ယောက်သေဆုံးသွားပါတယ်။ဒီတက်ခတ်မှုမှာလည်းအစစ်အသွေးအဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တာပါ။ပရိပကတ်တင်နဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုတွေတိုက်ပြည်မှာဩဇာကြီးမားတဲ့စစ်တပ်ကဂျောင်းဝင်ဆွတ်ဖက်နေတယ်ဆိုတော့ဆွဆွဲချက်တွေထွက်ပေါ်ပြီးနောက်မှာပဲပါကစ္စတန်မှာလွတ်တော်ရွေးကောက်ပွဲတွေဒီနေ့စတင်ခဲ့တာပါ။ရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ဟောင်းနော်ဝက်ရှာရက်ဖြစ် PMLN ပါတီနဲ့အချင်းပြတ်ခြားဆမှုတွေကိုတက်ပြက်ပြီးလူမှုပူလုံရေးဦးစားပေးတိုင်းပြည်တစ်ခုဖြစ်တည်ဆောက်ဖို့ကတိပြုထားတဲ့နမေဂျောခရစ်ကတ်အားကစားသမားဟောင်းအမေရိကန်ဦးဆောင်တဲ့ PTI တို့ကအဓိကရှင်းပြနေကြတာဖြစ်ပါတယ
်။ Syria နိုင်ငံတောင်ပိုင်းမှာဒီကနေ့ဗုဒ္ဓဟူးနေ့စစ်သွေးကြွတွေရဲ့အသေးခံဘုံးခွဲမှုနဲ့တိုက်ခိုက်မှုတွေကြောင့်အနည်းဆုံး38ယောက်သေဆုံးခဲ့ရပါတယ်။ဆဝေးသားမြို့တဲ့ကဈေးတစ်ခုနဲ့လူစီကားရာရှင်းပြနေလို့မှအသေးခံဘုံးခွဲသမားတွေဖောက်ခွဲတိုက်ခိုက်ခဲ့ကြပါတယ်။အစိုးရလိုလားတဲ့တပ်ဖွဲ့တွေနဲ့ Islamic အစွန်းရောက် IS တိုက်ခိုက်ရေးသမားတွေကြားကျေးရွာတွေအနီးမှာလည်းတိုက်ပွဲဖြစ်ခဲ့တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အစ္စလာမစ်အစိုးရ IS အဖွဲ့ကဆီးရီးယားနဲ့အီရတ်နိုင်ငံတဲကသူတို့ထိန်းချုပ်ခဲ့ရာဒေသအများပြားကိုလက်လွတ်လိုက်ရပြီးဖြစ်ပေမဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတချို့ကိုတော့ထိန်းချုပ်ထားဆဲဖြစ်ပါတယ်။ဒီသတင်းဖတ်တဲ့အတွက်မှာပဲစစ်သွေးကြွတွေထိန်းချုပ်ထားရာဒေသတချို့ကိုဆီးရီးယားတပ်ဖွဲ့တွေကပြန်ပြီးတော့သိမ်းပိုက်ခဲ့ပါတယ်။အထူးသဖြင့်တော့ Israel ကိုသိမ်းပိုက်ထားတဲ့ Golan ကုန်းမြေအနီးကဆဝေးသားမြို့ရဲ့အနောက်ဖက်ဒေသကိုသိမ်းယူခဲ့တာဖြစ်ပါလေရှင်
။လောင်နိုင်ငံတောင်ပိုင်းမှာတင်းရတာနေတုန်းကရေကာတာပြိုကျမှုကြောင့်အခုချိန်ထိအတိပြုနိုင်တဲ့သေဆုံးသူအရေအတွက်ဟာ19ဦးထိရှိနေပြီးလူပေါင်းရာနဲ့ချီပျောက်ဆုံးနေစေဖြစ်တယ်လို့ထောက်ချီရဒေသကနေလည်းအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်။အတာဖုတ်ပြင်းနဲ့ဆပီယန်ဇနန်းတော်ရေကာတာတင်းလာနေနောက်မိုင်းတုန်းကပြိုကျရမှာတော့ကုဗမီတာတန်9000လောက်ပမာဏရှိတဲ့ရေရလူနေရက်ွက်တည်တဲ့စီစဉ်ပြီးရာချီတဲ့အိမ်တွေရေနောက်မျောပါခဲ့ရတယ်လို့ဒေသခံတွေလည်းအိုးဝင်ဆုံးခွာထွက်ပြေးကြရတာပါ။ဗီယက်ချင်းမြို့တော့တောင်ဘက်ကီလိုမီတာ950အကွာမှာရှိတဲ့ရေကာတာကျိုးပေါက်မှုကြောင့်အိုးမဲ့အိမ်မဲ့ဖြစ်ရသူစုစုပေါင်း6000ချောက်အထိရှိကြောင်းလဲအစိုးရပိုင်းသတင်းကဖော်ပြပါရတယ်။ လောင်ကုညီကစိလုပ်ငန်းတွေအတွက်အရေးပေါ်ကစိဖော်တဖွဲ့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလောင်နိုင်ငံကိုစီလွတ်ခဲ့တာပါမီကာဝတ်410ထုတ်လုပ်နိုင်မဲ့ရေအားလက်စစ်ထုတ်လုပ်ရေးရေကတာစီမံကိန်းကိုတော့တောင်ကိုရီးယားနိုင်ငံက SK Engineer နဲ့ဆက်လုပ်ရေးကုမ္ပဏီကိုရီးယား Western Power ကုမ္ပဏီတို့နဲ့အတူထိုင်းနိုင်ငံက Laboratory လက်စစ်ထုတ်လုပ်ရေးကုမ္ပဏီလောင်နိုင်ငံကအစိုးရပိုင်း LHSC တို့ဖက်ဆက်တည်ဆောက်ခဲ့တာဖြစ်ပါတယ်အမေရိကန်ဒေါ်လာတန်း1000လောက်ကုန်ကျခံတည်ဆောက်ထားတဲ့ရေကတာကိုတော့ရှင်းနေတဲ့နောက်ဆုံးထားအပိတ်တ်ဖို့ရည်ရွယ်ထားတာပါမူတီထန်စွာရွာသွန်းမှုရောက်ရေကတာအန်ဒီရရှိတဲ့ချိန်တွင်ကျုံနေရပြီးတန်ချိန်9000လောက်ရှိတဲ့ရေတွေစပီယံမြစ်ထဲကိုအလုံးရင်းနဲ့စီးဆင်းတဲ့ညောင်းလဲတင်းလာနေညာကပြုံမကျခင်နိုင်ပိုင်းလိုမှာဖက်ဆက်လုပ်ငန်းကစားတဆောင်ထုတ်ပြန်သတိပေးခဲ့ပါတယ်
ဂရင်းနိုင်ငံမှာအရှိန်မြင့်မြန်နဲ့ပြန့်နှံ့ခဲ့တဲ့မီးလောင်မှုကြောင့်အနည်းဆုံး84ဦးသေဆုံးခဲ့ရပြီးရှာပွေကယ်ဆယ်ရေးအဖွဲ့တွေကတော့မီးလောင်ထားတဲ့ကားတွေနဲ့အိမ်တွေကိုဆက်ပြီးတော့စစ်ဆေးရှာပွေနေကြပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ဟာတနိုင်ငံလုံးဝန်ထဲကြေကွဲပွင့်နေ့လည်းဖြစ်ပါတယ်။ဝန်ကြီးချုပ်အလက်စစ်ဆီပရက်စ်ကမနေ့အင်္ဂါနေ့တုန်းကတနိုင်ငံလုံးဝန်ထဲကြေကွဲပွင့်နေ့အဖြစ်သုံးရတာသတ်မှတ်ကြောင်းကြေညာထားတာပါ။ဧသင်မြို့တော်အနီးကရာဖီနာစိတ်ကန်အနီးအစိုးရဆုံးမီးပြန့်နှံ့လောင်ကျွမ်းခဲ့တာမှာလူအများအပြားကတော့ပင်လယ်ကမ်းခြေဘက်ကိုထွက်ပြေးပြီးမီးပေးလွတ်ဖို့ပင်လယ်ထဲကိုဆင်းခဲ့ကြရပါတယ်။လူပေါင်း900ကျော်ကိုမော်တော်ဘုတ်တွေနဲ့ကယ်တင်ခဲ့ရပါတယ်။လူပေါင်း100နီးပါးကိုတော့ဆေးရုံတွေမှာကုသပေးနေရပြီးအများစုကတော့မီးလောင်ထံရရထားတာပါ။ပျောက်ဆုံးသူအရေအတွက်ကိုတော့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူး။ပူပြင်း6တွေ့တဲ့ရာသီဥတုအခြေအနေမှာလေပြင်းလာကြောင့်မီးကမြန်မြန်ပြက်နှံ့ကူးဆက်လောင်ကျွမ်းခဲ့တာပါမိကျွင်မိကျန်နေကိုမိသက်သမားတွေနှိမ့်သက်နေရဆဲဖြစ်ပြီးဒီကနေ့ဗုဒ္ဓဟူးနေ့မှာတော့မိုးရွာလာနိုင်ပါတယ်လို့လဲမိုးလေဝသပညာရှင်တို့ကခန့်မှန်းထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.5 MHz ไทโดมิเตอร์25กิโลเฮิรตซ์11803ไทโดมิเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีวัดมาไลท์แลมิเตอร์190กิโลเฮิรตซ์1505ด้วยกันนี่ว่าทุ่นเล่นไปอยู่อ่ะครับ
ฟิวอเมริกันตะเมียนมาไบซีซั่นเยปอทูเนี่ยญาติตะเรนนี่ก็เสร็จแล้วจีญานได้ครับအမေရိကန်တယ်လီဖုန်းနိုင်ငံရေးဆက်ဆံရေးကော်မတီရဲ့ဒီနေ့ကျန်းမာရေးတွင်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာပြီးခဲ့တဲ့သတင်းပတ်သက်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ထိပ်သီးတွေ့ဆုံမှုအပအဝင်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်လို့ထွက်ဆိုလိုက်ပြန်လို့မျှော်လင့်ရပါတယ်ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့ကအမေရိကန်ရုရှားထိပ်သီးဆွေးနွေးပွဲဟာအင်တာမအရေးကြီးတယ်လို့ကမ္ဘာကြီးအတွက်အကျိုးရှိမဲ့ဆွေးနွေးမှုဖြစ်ကြောင်းလဲကျန်းမာရေးမတိုင်ခင်မနေ့တုန်းကပဲဝန်ကြီးပွန်ပီယိုကပြောဆိုထားတာပါထိပ်သီးဆွေးနွေးပွဲပြီးပူတွေ့သတင်းစာရှင်းလင်းပွဲမှာတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်စုပ်ပကြောင်အမေရိကန်ထောက်လိုင်းတိုင်ဝမ်ရဲ့တုံ့တက်ချက်ပေါ်ရုရှားသမ္မတကငြင်းဆန်ခဲ့တာကိုသမ္မတထရန့်ကလက်ခံတဲ့သဘောထားမျိုးပြောဆိုခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာပဲသမ္မတထရန့်ကိုရွေးကောက်ပွဲမှာအနိုင်ရစေခြင်းကြောင့်လဲရုရှားသမ္မတကပြောခဲ့တာပါ။သမ္မတထရန့်ရဲ့မျက်ချက်ပေါ်ဝေဖန်မှုတွေအကြီးကျယ်ထွက်ခဲ့ပြီးဝါရှင်တန်ကိုပြန်ရောက်လာပြီးတဲ့နောက်မှာတော့အမေရိကန်ထောက်လိုင်းတိုင်ဝမ်ရဲ့တုံ့တက်ချက်ကိုလက်ခံကြောင်းပြောခဲ့တယ်လို့သူ့ရဲ့မက်ဆေ့ချ်စီးရင်းပွဲနဲ့ရုရှားတို့ကြားပတ်သက်မှုမရှိကြောင်းနဲ့ရုရှားရဲ့စွပ်ပတ်မှုကြောင့်ရွေးကောက်ပွဲရလဒ်ပေါ်တည်ရောက်မှုမရှိကြောင်းအရင်ကပြောဆိုခဲ့ပူတာတွေကိုလဲသမ္မတထရန့်ကထပ်မံပြောဆိုခဲ့ပါတယ်ခုနှစ်ပတ်တက်သူရဲ့လူလူသဘောထားစစ်တမ်းအစ်စ်မှာတော့သမ္မတထရန့်ကိုအချက်ခံနေတဲ့သတင်းချက်လက်မျိုးရုရှားအစိုးရကရရှိထားတယ်လို့ယုံကြည်တဲ့သူ51ရာခိုင်နှုန်းရှိနေပြီး35ရာခိုင်နှုန်းကတော့လက်မခံကြောင်းသဘောထားပေးခဲ့ကြပါတယ်အမေရိကန်နဲ့ရုရှားထိပ်သီးဆွေးနွေးပွဲအောင်မြင်မှုမရှိကြောင်းသဘောထားပေးသူကတော့52ရာခိုင်နှုန်းရှိနေပြီး28ရာခိုင်နှုန်းကတော့အောင်မြင်ကြောင်းသဘောထားပေးခဲ့ကြတယ်လို့ရုရှားအတွက်အောင်မြင်မှုအဖြစ်ယုံကြည်သူကတော့83ရာခိုင်နှုန်းထိရှိပြီးမယုံကြည်သူကတော့10ရာခိုင်နှုန်းရှိတာတွေ့ရပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ယွန်ကာတို့ဒီကနေ့ဗုဒ္ဓဟူးနေ့တွေ့ဆုံတဲ့အခါမှာတော့သွင်းကုန်စီးချက်ခွန်ကိစ္စကိုထိတ်တန့်ဦးစားပေးဆွေးနွေးကြမှာပါဥရောပကားရီအပေါ်ပြစ်ဒဏ်ခတ်အခွန်တိုးကောင်မဲ့အရေးဆိုင်ငံ့ထားစေဖို့အမေရိကန်သမ္မတကိုနားချစီယုံပြီးအမေရိကန်နဲ့ဥရောပသမ္မတကြားကုန်သွယ်ရေးစစ်ပွဲကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ဥရောပကောင်စီအကြီးအကဲဝါရှင်တန်ကိုလာရောက်ခဲ့တာပါဥရောပကားရီအပေါ်အခွန်တိုးကောက်မယ်ဆိုရင်တော့ဂျာမနီရဲ့ကားထုတ်လုပ်ရေးကဏ္ဍကိုအထည်နာစေမှာဖြစ်ပါတယ်တမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အမေရိကန်ဘက်ကတိုးမြင့်ကောက်ခံနေတဲ့ကြီးလေးတဲ့အခွန်ထက်တောင်မှပိုများမှာဖြစ်ပါတယ်အမေရိကန်ရဲ့ကုန်သွယ်ဖက်တွေအပေါ်အခွန်တိုးမြင့်ကောက်ခံဖို့ချင်းချောက်ထားတဲ့အမေရိကန်သမ္မတထရန့်ကတော့မနေ့အင်္ဂါနေ့ညနေပိုင်းမှာနှစ်ဖက်သဘောတူညီချက်ထွက်ပေါ်လာရေးအပေါ်တိတ်ပြီးမျှော်လင့်မထားတဲ့ပုံစံမျိုးပြောဆိုပါတယ်အမေရိကန်နဲ့ဥရောပသမ္မတကတို့နှစ်ဖက်စလုံးက အခွန်ကောက်ခံမှုကုံတော်ရည်အတားဆီးနဲ့အစိုးရရဲ့ပံ့ပိုးမှုတွေအလုံးကိုဖယ်ရှားရမှာဖြစ်တယ်လို့မနေ့အင်္ဂါနေ့နောက်ပိုင်းမှာအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ညီစွန်းမှုရဲ့လို့ဆွဆွဲထားတဲ့ Playboy model အမျိုးသမီးကိုငွေပေးသင့်မသင့်ကိစ္စအတွက်သမ္မတနဲ့သူ့ရဲ့ကိုယ်ပိုင်ရှင်းနဲ့ Michael Cohen တို့ဆွေးနွေးခဲ့ကြတဲ့အသံမှတ်တမ်းတစ်ခုကိုအမေရိကန်ရုပ်သံ CNN ကမနေ့ကပဲထုတ်လွှင့်လိုက်ပါတယ်။သမ္မတရွေးကောက်ပွဲမှာထရန့်ရှင်းပြနေတဲ့2016ခုနှစ်တည်းတုန်းကဆွေးနွေးမှုကိုရှင်းနေဖြစ်တဲ့သူကလျှို့ဝှက်အသံဖန်ထားတဲ့မှတ်တမ်းကိုတော့ Cohen ရဲ့ကိုယ်ပိုင်ရှင်းနဲ့ Lanny Davis က CNN ကိုတုံ့ဝင်ပေးလိုက်တာပါ။Playboy model အမျိုးသမီး Karen McDougal ရဲ့ညီဆွေးမှုကြောင့်ဆွဆွဲချက်အပေါ်မှာတော့သမ္မတ Trump ကတတိလဲလဲညှဉ်းဆန်ထားပါတယ်။မီဒီယာလုပ်ငန်းတစ်ခုဖြစ်တဲ့ American Media ကို model အမျိုးသမီးကဒေါ်လာ3000ဝန်းနဲ့သူ့ဇာတ်လမ်းကိုရောင်းခဲ့ပူပေမဲ့သမ္မတနဲ့ညီဆွေးမှုကြောင့်ဆွဆွဲထားတဲ့ဇာတ်လမ်းကိုတော့ပုံနှိပ်ဖော်ပြတာမျိုးမရှိခဲ့ပါဘူး။ရှင်နေကိုရင်က Trump ရဲ့မိတ်ဆွေလည်းဖြစ် American Media လုပ်ငန်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ David Packer ကိုရင်းညွှန်းပြောဆိုထားပုံရတဲ့ခတ်တူတူအတန်းဖိုင်ထဲမှာတော့အချက်လက်တွေလွှဲပြောင်းပေးနေအောင် company တစ်ခုအသိဖွင့်ဖို့လိုမယ်ကြောင်းဆွေးနွေးထားပါတယ်။တန်ဖိုင်နဲ့မှာပဲငွေဘယ်လောက်ပေးမလဲပေးဖို့လိုမလဲဆိုပြီးသမ္မတထရန့်ကမေးမြန်းခဲ့တာကြားရတယ်လို့ငွေစားနဲ့ပေးချေကောင်ပေးချေဖို့ကိစ္စကိုဆွေးနွေးခဲ့ပေမဲ့ပေးသင့်မပေးသင့်ပြောခဲ့သလားဆိုတာကတော့တည်တည်ကြွကြွမကြားပါဘူး
။မြောက်ကိုရီးယားနိုင်ငံအနောက်မြောက်ကမ်းရိုးတန်းမှာရှိတဲ့ဆိုဟေဂျိုဒုလွတ်တင်စခန်းကအဓိကနေရာတွေကိုဖျက်သိမ်းနေတဲ့ဂျိုဒုတပ်ပုံတွေထွက်ပေါ်လာခဲ့ပြီးနောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကချီးကျူးစကားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအခြေအနေကိုလေ့လာဆောင်ကြည့်သုံးသပ်နေတဲ့အမေရိကန်ခြေဆိုင် 38 North အဖွဲ့ကဂျိုရုတပ်ပုံတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဒီလိုဖြုတ်သိမ်းနေတဲ့အပေါ်အသိအမှတ်ပြုတယ်လို့သမ္မတထရန့်ကပြောကြားခဲ့တာဖြစ်ပါတယ်။ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီတည်းအနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်နေတဲ့ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်လင်းတုတ်တင်မှုဖြစ်တဲ့ဘာသာရေးအရာရှင်လင်းတုတ်တင်မှုဖြစ်တဲ့ဆိုရဲဆွဆွဲပြောဆိုမှုတွေမှာအတုံးအနုံမမာမိစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပြန်လည်တုံ့တက်နေကြောင်းနိုင်ငံခြားရေးဝန်ကြီး Mike Pompeo က VOA ကိုပြောပါရယ်။ဝန်ကြီးပိုပီယိုကိုနိုင်ငံခြားရေးဌာနမှာ VOA သတင်းထောက် Nick Ching ကပြီးခဲ့တဲ့သတင်းမှအတွင်တွေ့ဆုံမေးမြန်းထားတာကိုကုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာပြီးခဲ့တဲ့သတင်းပတ်ကပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲကိစ္စအပါအဝင်မြန်မာနိုင်ငံကရိုဟင်ဂျာအရေးတရုတ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်စတဲ့အကြောင်းအရာအတော်များများကိုနိုင်ငံခြားရေးဌာနဆိုင်ရာ VOA သတင်းတောက်နီကီချင်းနဲ့တွေ့ဆုံမေးမြန်းစဉ်အကြေတဝင့်အရှင်းလင်းပြောကြားခဲ့တာပါ။အဲ့ဒီတွေ့ဆုံမှုတွေကအစိတ်ပိုင်းတချို့ကိုအခုတင်ပြပေးမှာဖြစ်ပါတယ
် Under ethnic cleansing against the Rohingya Muslims,with the buddhists being the majority
ဘုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းတုတ်တင်မှုတွေပြုလုပ်နေရဆိုတဲ့ကိစ္စနဲ့ပတ်သက်လို့တချို့ကဒါဟာဘာသာရေးအရတုတ်တင်ရှင်းလင်းမှုပုံစံမျိုးပြောဆိုနေရတယ်ရှိပါတယ်။တစ်ချိန်တည်းမှာပဲလူတက်တယ်ဆိုတာတခြားဘာသာတရားတွေလိုပဲဘုဒ္ဓဘာသာဝင်တွေအတွက်ဆိုးရွားတဲ့လုပ်ရပါ။ရိုဟင်ဂျာပြည်ပခါဟာဘာသာရေးအရရှင်းလင်းတုတ်တင်မှုလို့ဝန်ကြီးအနေနဲ့သတ်မှတ်ပါမလား။
Well, the State Department made a decision at the end of last year to make the important statement.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်လို့အရေးကြီးတဲ့ကြေညာချက်တရားထုတ်ပြန်ဖို့နိုင်ငံရေးဌာနအနေနဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဆုံးဖြတ်ချက်တရားချခဲ့ပါတယ်။ဒါဟာဘာသာရေးနဲ့ဆက်နွယ်မှုရှိနေတယ်ဆိုတာလည်းကျွန်တော်တို့သိထားပါတယ်။ဒီကိစ္စမှာအတုံးအနှုံးကိုကျွန်တော်တို့အင်မတန်သတိထားရပါတယ်။ဒါကိုဆက်ပြီးသုံးသပ်သွားပါမယ်။ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာနိုင်ငံရေးဌာနလုပ်ငန်းတွေရဲ့အချက်အခြာကိစ္စဖြစ်ပါတယ်။ကျွန်တော်တို့လုပ်သမျှလုပ်ငန်းအားလုံးအတွက်လည်းဒီကိစ္စကိုဦးစားပေးဆောင်ရွက်ပါတယ်။ဒါကြောင့်အာရှတိုက်အတွင်းမှာဖြစ်တဲ့ကိစ္စတွေဟာလည်းချွင်းချက်အဖြစ်ရှိမနေပါဘူး
။ Would you consider a comprehensive arms embargo and more targeted financial
sanctions? မနက်ကပေါ်လက်နက်တင်ပို့ခွင့်ပိတ်ပင်သားမြစ်တဲ့အရေးယူမှုမျိုးနောက်ပြီးတော့ရိုဟင်ဂျာအရေးကိစ္စမှာပါဝင်ပတ်သက်နေတဲ့သဘောထားပြင်းထန်တဲ့မြန်မာစစ်ကောင်ဆောင်တွေအတွက်ဗဏ္ဍာရေးအရာပြတ်မှတ်ထားအရေးယူတာမျိုးချမှတ်ဖို့အစီအစဉ်ရှိပါသလား။
I don't want to get out ahead of the president on this, but you should know we take these issues incredibly seriously, and your viewers should know that as well.
ဒီကိစ္စမှာသမရရှိကကြုံပြီးကျွန်တော်ကြုံမပြောချင်ပါဘူး။ဒါပေမဲ့ဒီကိစ္စကိုကျွန်တော်တို့အနေနဲ့အင်မတန်အလေးထားဆောင်ရွက်နေတယ်ဆိုတာကိုသိစေချင်ပါတယ်။လက်ရှိအစိုးရကလုပ်နိုင်တဲ့ကိစ္စအများအပြားကိုထည့်သွင်းစဉ်းစားနေပါတယ်။မြန်မာဘက်ကဒီကိစ္စမှာလမ်းကြောင်းပြောင်းဆောင်ရွက်တာကိုကျွန်တော်တို့မြင်တွေ့လိုပါတယ်။အဲ့ဒီလိုလမ်းကြောင်းပြောင်းတဲ့ပုံစံအခုအချိန်ထိတော့မတွေ့ရသေးပါဘူး။ နောက်ပြီးတော့အခုလုပ်နေတာတွေဟာလက်ခံလို့မရဘူးဆိုတာကိုအားလုံးနားလည်သဘောပေါက်စေလို့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီကိစ္စအတွက်လုပ်နိုင်တဲ့နည်းလမ်းတွေအများအပြားကိုစဉ်းစားလှုပ်ဆောင်နေတယ်ဆိုတာသိစေချင်ပါတယ
် In China the State Department's International Religious Freedom Report documented
American နိုင်ငံခြားရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာတရုတ်အစိုးရကဝီဂါမွတ်စလင်တွေနဲ့တိဘက်ဗုဒ္ဓဘာသာဝင်တွေအပေါ်ဖိနှိပ်ချုပ်ချယ်တဲ့အကြောင်းဖော်ပြထားပါတယ်ပထမဆုံးအနေနဲ့အဲ့ဒီထဲကချုပ်ဟာခွဲထွက်ရေးသမားတွေဖြစ်တဲ့ဆိုတဲ့တရုတ်အစိုးရရဲ့ပြောဆိုချက်တွေကိုဝင်ကြီးအနေနဲ့ဘယ်လိုတုံ့ပြန်လုပ်ပါသလဲဒုတိယချက်အနေနဲ့အဲ့လိုဖိနှိပ်ချုပ်ချယ်မှုတွေမှာပါဝင်ပတ်သက်နေတဲ့တရုတ်အရာရှိတွေအပေါ်ခီးသွားလာခွင့်ပိတ်ပင်တာအမေရိကန်မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုဗန်နာရေးဝင်ကြီးဌာနနဲ့ပူးပေါင်းပြီးထိန်းချုပ်တာမျိုးတွေလှုပ်ဆောင်ဖို့အစီအစဉ်ရှိပါသလား
So the State Department has made clear thatwith respect to this issue we think they're on the wrong side of religious freedom
ဒီအစိုးရဟာဒီကိစ္စမှာမှားယွင်းတဲ့ဘက်မှာရှိနေတယ်လို့ကျွန်တော်တို့ထင်ပါတယ်ဘာသာရေးလွတ်လပ်ခွင့်ဖိနှိပ်ချုပ်ချယ်မှုနဲ့ဆက်နွယ်တဲ့နိုင်ငံဖြစ်တာကြောင့်ကျွန်တော်တို့စိုးရိမ်နေတဲ့နိုင်ငံဖြစ်တယ်ဆိုတာကိုနိုင်ငံရေးဌာနကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်ရတဲ့အခြေအနေကိုရောက်နေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံအပါအဝင်နိုင်ငံအတော်များများနဲ့စီးပွားရေးစီးရေးနိုင်ငံရေးအပါအဝင်အကြောင်းအရာအတော်များများအတွက်ကြေကြေပြန့်ပြန့်နဲ့နဲ့ရှုပ်ထွေးတဲ့ဆက်ဆံရေးတွေရှိနေတာပါအမေရိကန်ပြည်ထောင်စုအနေနဲ့ဘာသာရေးလွတ်လပ်ခွင့်လိုအခြေခံကျတဲ့လူခွင့်ရေးကိစ္စကိုကျွန်တော်တို့ထိတွေ့ဆက်ဆံတဲ့နိုင်ငံတိုင်းနဲ့ဆွေးနွေးတဲ့အခါထက်သွင်းဆွေးနွေးတယ်ဆိုတာကိုခင်ဗျားတို့ပြည်သက်တွေအားလုံးသိစေချင်ပါတယ်ဒါကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုက VOA သတင်းတောက်နီကီချင်းနဲ့တွေ့ဆုံမင်းမြန်းစဉ်ဖြေကြားသွားခဲ့တာတွေပါဝန်ကြီးပွန်ပေယိုဟာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကိစ္စတွေအတွက်အမေရိကန်နိုင်ငံသားရေးဌာနရဲ့လှုပ်ဆောင်မှုတွေကိုပထမဆုံးအကြိမ်ဖြစ် VOA အတံလွင့်ဌာနနဲ့တွေ့ဆုံပြီးရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်မြန်မာနိုင်ငံတွင်အစ္စလာမ်နဲ့ခရစ်ယာန်ဘာသာဝင်တွေအထူးသဖြင့်ဘာသာရေးအကြခွဲခြားဆက်ဆံခံရကြောင်းအမေရိကန်နိုင်ငံခြားရေးဌာနမှကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညှိနှိုင်းခမ်းမတက်ရောက်သူကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်။တိုင်းနဲ့ချီထွက်ပြေးရတဲ့ရိုဝင်ဂျာပဋိပက္ခမငြိမ်းသေးတဲ့ကချင်ပြည်ရင်းကစစ်တွေဟာဘာသာရေးခွဲခြားမှုတွေကိုအခြေတည်ဖြစ်လာတာလို့လည်းပြောဆိုပါရတယ်။ရိုဝင်ဂျာကိုယ်စားလှယ်အဖြစ်ဖိတ်ကြားခံရတဲ့2010ရွေးကောက်ပွဲအနေအရပူတိတော်မျိုးနဲ့ကိုစားပြုလွတ်တော်အမတ်ဟောင်းဦးရွှေမောင်ကိုမတ်တင်ငင်ထိုက်ကဆက်သွယ်မေးမြန်းထားပါရတယ်။အမေရိကန်နိုင်ငံခြားရေးဌာနဆွေးနွေးပွဲမှာမြန်မာပြည်ကကိုယ်စားလှယ်တွေဆွေးနွေးနေကြတဲ့အခြေအနေကိုလွှတ်တော်အမတ်ဟောင်းဦးရွှေမောင်ကအခုလိုစပြောပါရယ
်ကျွန်တော်တို့အဓိကဆွေးနွေးတာကတော့ဗောလေမြန်မာပြည်မှာဒီဘာသာရေးလွတ်လပ်မှုကမရှိဘူးပြီးရင်အထူးသဖြင့်ကဒီ2015ရွေးကောက်ပွဲနောက်ပိုင်းဒီဘာသာရေးလွတ်လပ်မှုကအဆိုးဝါးဆုံးအခြေအနေကိုရောက်နေတယ်အဲ့ဒီမှာအထူးသဖြင့်ခံနေရတာကတော့နံပါတ်1နော်ဒီအစ္စလာမ်ဘာသာဝင်ဖြစ်တဲ့ရိုဟင်ဂျာတိုင်းရင်းသားတွေနံပါတ်2ခရစ်ယာန်ဘာသာဝင်ဖြစ်တဲ့ကချင်တိုင်းရင်းသားတွေကအဲသူတို့တော်တော်လေးကိုဖိနှိပ်ခံရတယ်အဓိကဖိနှိပ်ခံရတဲ့အကြောင်းရင်းကဒီဟောပေါ့နော်သူတို့ဘာသာရေးကြောင့်ဖြစ်နေပဲဆိုတော့အဲ့ဒီဟာလေးတွေပဲကျွန်တော်တို့အဓိကဒီဆွေးနွေးတိုင်းပဲညှိနှိုင်းကြတာပါ
တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဒုက္ခသည်တွေထွက်ပြေးရတဲ့ပြဿနာရဲ့အရင်းခံကဒါမြန်မာနိုင်ငံရဲ့ဘာသာရေးခွဲခြားဆက်ဆံမှုကြောင့်လို့ဆရာတို့ကဒီလိုများဟိုဆိုလိုပါသလားရှင
်။စကားတခွန်းနဲ့ပြောရင်အဲ့လိုသုံးသက်တယ်။ပြီးတော့ကျွန်တော်သုံးသက်ချက်ကလည်းဟောပေါ့နော်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့သုံးသက်ချက်နဲ့လည်းသွားတူနေတယ်။အဓိကဖြစ်ရတဲ့အကြောင်းရင်းကိုကျွန်တော်တို့ရှာကြည့်လို့ရှိရင်ဖြစ်စဉ်ဖြစ်တဲ့တော့အများကြီးရှိတာပဲလေ။အဲ့ဒီမှာတကယ် key point ကဘာလဲဆိုတော့ဒီဘာသာရေးကြောင့်ပဲ။ဘာသာရေးကြောင့်ခွဲခြားဆက်ဆံခံရတယ်။ဘာသာရေးဒီနှစ်ကုမှုတွေခံရတယ်အဲ့ဒါရဲ့အကျိုးဆက်ဟောတော့အနေနဲ့ပေါ့လေနောက်ဆုံးဒီလူတပန်းနေပါဒီဒုက္ခတွေဘဝကိုရောက်သွားတာကချင်ပြည်နယ်မှာဖြစ်နေတဲ့ဟာတွေကလည်းအားလုံးရဲ့ဇညစ်ကိုကြည့်လို့ရှိရင်တော့လေကျွန်တော်တို့ဒီလိုဟောပေါ့နော်ဒီဘာသာရေးကြောင့်ဆိုတာလည်းကျွန်တော်တို့ကတော့လေ့လာတွေ့ရှိရပါတယ
်ကချင်ကိုယ်စားလှယ်တွေဘက်ကရောဒါကချင်ပြည်တွင်းစစ်ဟာဒါဘာသာရေးအရာခွဲခြားဆက်ဆံမှုလို့ဘယ်သူတို့ကသုံးသပ်ကြပါလားသူတို့ဘက်ကဘာတွေများတင်ပြပါလဲဆရာဘာတွေကြပါလဲရှင
်အဲကျွန်တော်ဟောပေါ့နိုင်ငံသားရေးဝန်ကြီးဌာနဒီအစည်းအဝေးအတွင်းမှာတော့ဟိုအဲဒီဆွေးနွေးမှုတွေမှာတော့မကြားမိဘူးပေါ့နော်ဒါပေမဲ့အဲ့ဒီဒီအဓိကဒီ main အစည်းအဝေးနဲ့အပြိုင်ကျွန်တော်တို့ Washington DC မှာဒီ site event ပေါ့နော် site event တွေကလည်းကျွန်တော်တို့အများကြီးဟိုကို90ကနေ100ကျားလောက်မှရှိနေလုပ်နေကြတယ်အဲ့ဒီ site event မှာမင်းရတခုမှလည်းကချင်တိုင်းရင်းသားခေါင်းဆောင်တို့ကလည်း ခုနပါတော့ဒီကချင်ပြည်နယ်မှာဖြစ်တဲ့ဖြစ်စဉ်တွေဆရာမနှုတ်အသက်ခံရတဲ့ဟာတွေဟိုတော့ဟိုပါလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအားလုံးကလည်းဒီသူတို့ရဲ့ဘာသာရေးနဲ့ဆက်နွယ်နေတယ်လို့အဲ့လိုသုံးသပ်တင်ပြကြတာရှိပါတယ
်ဆိုတော့အခုအရသာအစိုးရလက်ထက်ပေါ့နော်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာဒီကွဲပြားမှုဒီခွဲခြားမှုကိုကင်တွယ်လူစိတ်ပေါ့နော်ကင်တွယ်လူစိတ်ရှိပါသလားကင်ရောကင်တွယ်ဖြည့်ရှင်းနေပါသလားဆရာတို့ဘယ်လိုမြင်ပါလဲရှင
်ဒီလွတ်လပ်မှုရှိတယ်ဆိုတာကိုဒီလက်တွဲအနေနဲ့လောက်တာဘာပဲရှိတယ်ဆိုတော့ဆူတောင်းပဲလောက်တာပဲရှိဆူတောင်းယုံနေတော့ကျွန်တော်ထင်တယ်ဘာသာရေးလွတ်လပ်မှုကိုအကောင့်တွေမပေါ်နိုင်ဘူးဒါဆူတောင်းတော့ဆိုတာခဏနာကြီးတနာကြီးနှစ်နာကြီးတစ်ရက်နှစ်ရက်ဒီလောက်ပဲဆိုတော့တကယ်လက်တွဲမှာဘာသာရေးလွတ်လပ်မှုကိုပေးသလားတန်းတူခွင့်ရပေးသလားလူတွေရဲ့လူနည်းစုဒီဘာသာဝင်တွေကိုတကယ်ပဲကျွန်တော်တို့ဥပဒေနဲ့အကာအကွယ်ပေးသလားဖွဲ့စည်းပုံမှာတော့ရှိတာကျွန်တော်လည်းသိပါတယ်မှန်တယ်ဥပဒေလည်းရှိတယ်ဒါပေမဲ့ခက်တာကကျွန်တော်တို့မှာတရားဥပဒေစိုးမိုးရေးမရှိဘူးနော် rule of law မရှိဘူးဆိုဖွဲ့စည်းပုံထဲမှာရှိတယ်ဥပဒေထဲမှာရှိရုံနဲ့ကျွန်တော်တို့ကမပြီးဘူးလက်တွဲမှာအကောင့်တွေပေါ်ရမှာဒီလက်ရှိနိုင်ငံတော်အစိုးရရဲ့တာဝန်ဖြစ်တယ်
တူတောအမဟောင်းဦးရွှေမဟာဆိုရင်ပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုပြီးတော့2010ပြည်နယ်မှာရှစ်ခိုင်ပြည်နယ်ရင်းကမွတ်စလင်အများစုနေထိုင်ရာဘူးဒီတောင်မြို့နယ်မှာရွေးကောက်ပွဲအနိုင်ရခဲ့သူဖြစ်ပါရဲ့ရှင်အခုတော့သတင်းမီဒီယာဖိနှိပ်မှုတွေတိုးလာနေတဲ့ဆိုတဲ့သတင်းပဲဆက်ရအောင်ပါအယတာအစိုးရလက်ထက်သတင်းမီဒီယာသမားတွေကိုပုံမှန်အမျိုးမျိုးနဲ့တရားစွဲဆိုအရေးယူမှုတွေပို့တိုးလာသလိုသတင်းမီဒီယာတွေရဲ့ရှင်သန်ရပ်တည်နိုင်မှုကိုလည်းပိုးပြီးတော့ကြက်တဲခက်ခဲလာတဲ့အနေအထားဖြစ်လာနေတယ်လို့သတင်းမီဒီယာအရေးလှုပ်ရှားသူတွေကပြောပါရဲသတင်းရင်းမြစ်တွေနဲ့သတင်းအချက်အလက်ရယူဖို့ခက်ခဲမှုရှိလာတာကလည်းဒီလိုသတင်းမီဒီယာတွေနဲ့အစိုးရတာဝန်ရှိသူတွေကြားပို့ပြီးတော့မှထိတ်တရင်ဆိုင်မှုတွေဖြစ်လာစေတယ်လို့သုံးသပ်ကြပါရယ်မဆုမုံကစူးစီးတင်ပြထားပါရယ
်အယသအစိုးရလက်ထက်မှာသတင်းသမားတွေကိုနိုင်ငံတော်လျှို့ဝှက်ချက်ဖောက်ဖျက်မှုဥပဒေဆက်သွယ်ရေးဥပဒေပုံမှာနောက်အသေးဖြတ်မှုပုံမှာနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုအကာအကွယ်ပေးရေးဥပဒေသတင်းမီဒီယာဥပဒေမတရားအသိပုံမှာစားတဲ့ပုံမှာအမျိုးမျိုးနဲ့တရားစွဲဆိုနေတာဖြစ်ပါတယ်ဒါအပြင်ပြည်တွင်းသတင်းမီဒီယာတွေအပါအဝင်တိုင်းရင်းသတင်းမီဒီယာတွေပါရေရှည်ရက်တီရှင်သန်နိုင်မှုအတော်လေးအခက်တွေ့လာတဲ့အနေအထားကတော့မြမသတင်းမီဒီယာလောကအတွက်အလားအလာမကောင်းဘူးလို့မြမသတင်းသမားများကာကွယ်ရေးကော်မတီကကိုတာလွန်ဆောင်ထက်က VOA မြန်မာပိုင်းကိုပြောပါတယ
်အခုကလက်ရှိအနေအထားရဆိုလို့ရှင်တော့နိုင်ငံရေးကျင်းသားအယူအဆတွေတိုးလာတယ်ဟလာပုံမှန်မျိုးစုံတက်လာတယ်ပြီးတော့သတင်းမီဒီယာလက်လက်ခွင့်ပိုင်းမှာကြည့်လို့ရှင်လည်းအများကြီးကျလာတယ်နောက်ပြီးတော့သတင်းလက်လက်ခွင့်သတင်း access to information မှာသတင်းရယူပိုင်းတွေလည်းတနည်းတခြားပို့ပြီးတော့ကြက်ကျဲလာတယ်ဖုန်းဆက်လိုက်လို့ရှင်မကင်တာနဲ့မချီတာနဲ့အရေးမလုပ်တာနဲ့အဲ့ဒါတွေကလည်းပို့ပြီးတော့ဆိုးလာတယ်နောက်ပြီးတော့တခြားဘက်မှာလည်းဒီပုံလိကမီဒီယာရရှင်မန်ရေးကလည်းတော်အခြေအနေဆိုးလာတယ်အစိုးရကသူဒီပုံလိကမီဒီယာကိုအာမပေးဘူးအာမပေးရတဲ့အတွက်မိတ်ကွတ်တယ်သတင်းရအောင်မပေးဘူးအစိုးရသတင်းစာနဲ့အစိုးရရဲ့ကျုံ့မြင့်တရားရဲ့ခန်းကဏ္ဍတစ်ချိန်လေးကြီးထွားလာဝါလာချက်နဲ့ဟာကိုမီဒီယာတစ်ခုနဲ့သူ့သတင်းတွေကိုထုတ်တယ်အဲ့ဒီဟာကိုပို့လေးပေးလာတဲ့အခါကျတော့ဒရင်းမီဒီယာရဲ့မြန်မာမှာလည်းရက်ဒီကိုကခက်ခဲလာတယ်အခုတိတ်မကြခင်ကိုပဲအဲလာမဲ့ဒီလာပိုင်းအတွင်းမှာရက်နဲ့ဒရင်းစာဝီကူဒရင်းစာတွေဒေးဝင်ဒရင်းစာတွေလည်းရှိတာအဲ့တော့အကုန်လုံးကိုခြုံကြည့်လိုက်လို့ရှိရင်ဒရင်းလက်လက်ခွင့်ပိုင်းမှာလည်းအကုန်လုံးဖန်ရှင်ဆိုင်ရုံးတွေကျတာပဲအဲ့တော့ကျွန်တော်တို့အများကြီးမျှော်လင့်နေတယ်အဲ့မဲ့အစိုးဆုံးနေရဖြစ်လာတော
့နော်ရခိုင်ပြည်နယ်အရေးသတင်းရယူခြင်းလျှို့ဝှက်စာရွက်စာတမ်းတွေလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေကိုချိုးဖောက်ပါတယ်ဆိုပြီးအခုလိုရိုက်တာသတင်းသမားနှစ်ဦးအဖမ်းခံရတာလို့မျိုးကိစ္စအပါအဝင်မွေးဇေဝနဲ့တိုင်းရင်းဒေသတွေမှာသတင်းသမားတွေသတင်းရယူခြင်းအဖမ်းခံရတာမျိုးတွေကတော့သတင်းရင်းမြစ်တွေရယူဖို့နည်းလာတာသတင်းလွတ်လပ်စွာရယူခွင့်နဲ့သတင်းအချက်အလက်ရယူဖို့ခက်ခဲတာကြောင့်ဖြစ်တယ်လို့သတင်းသမားတွေကသုံးသပ်ပါတယ
်အစိုးရတက်မလို့ဟိုပြည်ရေးဆက်ဆံရေးဘလို့မှလည်းမကောင်းနိုင်ဘူးကိုညားစီလို့လည်းမရဘူးအပြန်လန်ဆက်ဆံရေးရတော့ပြတ်သွားပြီလို့ပြောလို့ရတယ်ပြန်ကြည့်လိုက်လို့ရှိရင်ရေးနေတားနေတဲ့နေရာအလုံးကအစိုးရရဲ့ဟိုအားနည်းချက်တွေနဲ့အစိုးရရဲ့ဟိုစီမံခန့်ခွဲမှုညံချင်းတာတွေကအကုန်လုံးဝိုင်းပြီးတော့ထောက်ပြနေကြတာပေါ့နော်မျိုးထောက်ပြလို့လေဟိုပြီးတော့အချိန်ကြီးကစိုးလာမယ်လို့ထားမိရှိတယ
်သတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ကဦးမြင့်ကျော်ကတော့သတင်းသမားတွေသတင်းအချက်လက်ရယူနိုင်မှုခက်ခဲမှုကလည်းအခုလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဖြစ်ပါတယ်လို့ထောက်ပြပါတယ
်ဘယ်လိုခေါ်မလဲလူငယ်ရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာဟိုဆက်ဆံတာရှိရောသူတို့မရေးစေခြင်းနဲ့ဖီးတစ်ခုပေါ့နိမြင့်မြင့်တစ်ခုရှိတယ်အဲ့ဒါကိုသွားပြီးတော့ရေးတာတို့အဲ့ဒီစီးကိုကျော်သွားတဲ့ဟာမျိုးဆိုရင်တော့လွတ်လွတ်လပ်နဲ့ဟိုကိုမြင်တဲ့အတိုင်းကိုပြည့်တဲ့အတိုင်းရေးဖို့ခြေနေမျိုးကမြန်မာပြည်မှာမရှိသေးဘူးပေါ့နော်ကန်တက်ကူကရှိနေတယ်လို့ပဲကျွန်တော်မြင်တယ်
ဒါအပြင်အများပြည်သူသိရှိနိုင်အောင်ဖော်ထုတ်ရေးသားနေတဲ့သတင်းသမားတွေအပေါ်အစိုးရနဲ့သက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းတွေဘက်ကအခုလိုပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးနေတာတွေကသတင်းသမားတွေကြားလွတ်လပ်စွာဖော်ထုတ်ရေးသားခွင့်ကိုထိပါတယ်လို့ဖြစ်လာနေတယ်လို့လည်းသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ကဦးမြင့်ကျော်ကသုံးသပ်ပါတယ်
ဒီကိစ္စတွေမှာမီဒီယာကသူတို့ရဲ့နိုင်ငံရေးရဲ့ကစားကွက်လို့ပဲပြောမလားနိုင်ငံရေးသမားတွေရဲ့သူတို့ရဲ့လှုပ်ဆောင်မှုတွေကိုဖော်ထုတ်တာမျိုးဖွင့်ချရေးပြတာမျိုးတွေသူတို့လက်မခံဘူးပေါ့နော်ဟိုနိုင်ငံရေးဆိုတာသူကလည်းပါတယ်ဟိုလက်နက်ကင်ဖွဲ့စည်းတယ်လည်းပါအားလုံးပါတယ်ပေါ့နော်တော်လူတို့မဟုတ်တဲ့အာဏာရှိနေတဲ့လူတွေပေါ့နော်ဆိုတော့အဲ့ဒါမျိုးကိုဖွင့်ချဖော်ထုတ်တာမျိုးသူတို့လက်မခံနိုင်တော့လွတ်လွတ်လပ်နဲ့ဟိုကိုမြင်တဲ့အတိုင်းကိုပြည့်တဲ့အတိုင်းရေးဖို့ဒီနေမျိုးကမြန်မာဒီမှာမရှိသေးဘူးနော်ကန်တက်ခုကရှိနေတယ်လို့ပဲကျွန်တော်မြင်တယ
်အရသာအစိုးရလက်ထက်အမှုလက်ရှိရင်ဆိုင်နေရစေရိုက်တာသတင်းသမားတွေပါဝင်သတင်းသမားတွေပေါ်မှာတရားစွဲဆိုထားတာတွေကအခုဇူလိုင်လအထိ24မှုအထိရှိပြီးသတင်းသမားပေါင်း38ဦးလက်ရှိတရားရင်ဆိုင်နေကြရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကဇူလိုင်လ10ရက်နေ့ကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင
်မဆူမမရှင်အခုတော့မလေးရှားမှာရောက်နေတဲ့တရားမဝင်အလုပ်သမားတွေဖမ်းဆီးနေတဲ့သတင်းပဲဆက်ပါမယ်မြန်မာနိုင်ငံကအလုပ်သမားတိုင်းနဲ့ချီတော်ရောက်အလုပ်လုပ်ကင်နေတဲ့မလေးရှားနိုင်ငံမျိုးတော်ကွာလာလမ်ပူကလူစီကားတဲ့ဂျလန်ဒန်ဝန်ဂီအတွင်းကကုန်းနိုင်ကြီး၃ခုကိုမလေးရှားလူဝင်မှုကြီးကြပ်ရေးကတာဝန်ရှိသူတွေဇူလိုင်လ24ရက်နေ့ကဝင်ရောက်စစ်ဆေးခဲ့ပါတယ်ဒီလိုဝင်ရောက်စစ်ဆေးစဉ်မှာတရားမဝင်နေထိုင်လုပ်ကင်နေသူ139ဦးကိုဖမ်းဆီးခဲ့ပါတယ်အဖြစ်အစဉ်ကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မှအေအေမားကသတင်းပေးပို့ထားပါတယ်
မလေးရှားနိုင်ငံမှာဇူလိုင်လဇန်းကစပြီးအဖမ်းဆီးတွေကိုနေ့စဉ်လှုပ်လာရမှာဇူလိုင်လ24ရက်နေ့မှာတော့မြို့တော်ကွာလာလမ်ပူရဲ့လူစီကားတဲ့နေရာကကုန်တက်ကြီး၃ခုမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုဖမ်းဆီးခဲ့ပါတယ်။ဒါအပြင်နေရာအနှံ့မှာဖမ်းဆီးမှုတွေကလည်းလက်တိုက်ဖြစ်နေတယ်ဆိုပြီးထိတ်သိမ်းရေးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟမောင်မောင်ကပြောပြပါတယ်
။သူတို့နိုင်ငံသားအလုပ်သမားတွေခံထားတဲ့ပုံမှာမူပြီးတော့သူတို့ live visit တာပေါ့။အဲဒီဆိုင်နာမည်နဲ့လောက်ထားတဲ့ဟိုဝတ်ပမစ်တွေလားဒါမှမဟုတ်သူတို့ဘိုင်းတို့ကလောက်ထားတဲ့ပမစ်တွေလားအဲ့ဒါတွေ live view ရှိဖြစ်တာပေါ့ညာတော့ဖမ်းပြီးတော့နေအိုင်းရှိနေနေရာအနှံ့တော်တော်များများကိုသူတို့ကဟိုအလုံးကြီးနဲ့ဝင်လာမျိုးမဟုတ်ဘူးသူတို့ဟိုဒီတတ်မှတ်ထားတဲ့လူကြီးတွေလောက်ပဲသူတို့ကဟိုတစ်ခါခါသူတို့ဖမ်းမဲ့ဆိုရင်သူတို့အုံနဲ့ခြင်းနဲ့ပေါ့ဒါမှသူတို့ဝင်ကြီးဌာန immigration ပါမယ်အဲနောက်ပြီးတော့ဒီနိုင်ငံရဲ့သူတို့ဟိုအရန်ရဲတပ်ဖွဲ့ပေါ့သူတို့ရီလာခေါ်တာပေါ့ရီလာပါမယ်အဲနောက်ဒီရဲပါမယ်ပေါ့သူတို့မျိုးဖမ်းတာမျိုးမဟုတ်ဘူးသူတို့ immigration တိတက်မယ်လာပြီးတော့ဟိုလိုက်တာနောက်ပြီး immigration ကလည်းသူတို့ uniform ဝတ်တာကိုဟိုရဲဝိတင်နေပဲသူတို့မျိုးလှည့်ဝင်ဖမ်းတာဆိုတော့ဟိုနေရာအနှံ့တော့သူတို့ဖမ်းတယ်ဒါပေမဲ့အုပ်နဲ့ကျင်းနဲ့ဖမ်းတာမျိုးတော့မဟုတ်ဘူး
မလေးရှားနိုင်ငံဆိုင်ရာသတင်းတွေမှာတော့မလေးရှားလဝကဦးစီးအရာရှိကိုကိုးကားပြီးအဖမ်းဆီးအရေးအတွက်တွေကိုထုတ်ဖော်ရေးသားခဲ့ရမှာဇူလိုင်လ10ရက်နေ့ကစပြီးနိုင်ငံတဝန်းလုံးမှာနိုင်ငံသားအလုပ်သမားသသိန်းကျော်ကိုစစ်ဆေးခဲ့ပြီးတရားမဝင်နေထိုင်အလုပ်လုပ်ကင်နေတဲ့လူဦးရေ 24,000 ကျော်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်ဒီထဲမှာမြန်မာတွေလည်းပါဝင်ပါတယ်မလေးရှားအစိုးရကအထောက်အထားလက်မှတ်တွေလုပ်ပေးဖို့အတွက်ခွင့်ပြုထားတဲ့ရက်ဟာဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်တာကြောင့်ဇူလိုင်လ10ရက်နေ့ကစပြီးအဖမ်းဆီးတွေကိုစတင်လုပ်လာခဲ့တာဖြစ်ပါတယ်။မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ကင်နေကြသူမြန်မာအလုပ်သမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလုပ်သမား9သိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကင်နေကြသူတွေတိတ်နေချီရှိပါတယ်ရှင်
။မအေးအေးမသတင်းပေးပို့သွားတာပါရှင်။ POA မြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့ညဖက်10နာရီအထိဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25နဲ့30နဲ့အပြင်လိုင်းလမ်းမီတာ190တို့ကနေပြီးတော့တိုးချဲ့ဖန်ယူနာဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ25ရက်ပို့တဖို့နေ့ညပိုင်းအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြမ်းမာရေးအားကစားစတဲ့သတင်းလွှာတွေကိုကြားဖို့ရှိပါတယ်။မြန်မာနိုင်ငံတွင်းကခက်ခဲလာတဲ့တိုင်းရင်းသားပြဿနာအကြောင်းဆွေးနွေးထားတဲ့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော
့ Well, of course, I've always said that the ethnic problem is a central problem facing the country from independence on.
ပမောက်ခဒေးဗစ်စတိန်းဘတ်ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးလူလူနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ကင်ဆာယောဂါအပါအဝင်ယောဂါအမျိုးမျိုးကိုသိရှိဖို့စစ်ဆေးကြတဲ့နေရာမှာအထူးအသုံးဝင်တဲ့ကိရိယာတစ်ခုကတော့ PET scan ဆိုတဲ့ကိရိယာဖြစ်ပြီးရန်ကုန်ပြည်သူဆေးရုံကြီးနဲ့နောက်ထပ်ပုဂ္ဂလိကဆေးရုံတစ်ခုမှစံသက်စစ်ဆေးနိုင်ပါပြီ PET scan နဲ့ဘလို့စစ်ဆေးမှုတွေလုပ်ပေးနိုင်ပါသလဲလူလူနဲ့ကျန်းမာရေးအစီအစဉ်မှာထောက်တာတန်ဇော်ကတင်ပြထားပါတယ်ရှင်
ကင်ဆာယောဂါတွေကိုဖော်ထုတ်တဲ့နေရာမှာ CT scan နဲ့ MRI scan တွေဟာထိထိရောက်ရောက်အထောက်အကူပေးနိုင်တဲ့စက္ကရာတွေပဲဖြစ်ပါတယ်။ယောဂါဖြစ်နေတဲ့ခန္ဓာကိုယ်အစိတ်ပိုင်းရဲ့ဓာတ်မှန်ပုံရိပ်တွေကိုကြည့်ပြီးယောဂါအဆင့်ခွဲကြတာနဲ့ကုသမှုနည်းလမ်းရွေးချယ်တာတွေကိုလုံဆောင်ခဲ့ကြတာပါ။အခုအခါမှာတော့နည်းပညာတွေတိုးတက်ကောင်းမွန်လာတာကြောင့် PET scan လို့ခေါ်တဲ့ BD scan လိုမျိုးနည်းပညာတွေပေါ်ပေါက်လာပြီးယောဂါဖြစ်နေတဲ့ခန္ဓာကိုယ်အစိတ်ပိုင်းရဲ့ပုံမှန်သွေးမြင်လက္ခဏာကိုသာမက organ function လို့ခေါ်တဲ့လုံဆောင်ချက်တွေပုံမှန်ဖြစ်မဖြစ်ဆိုတာတွေကိုပါစမ်းသပ်စစ်ဆေးနိုင်နေပြီဖြစ်တယ်လို့ပင်လုံဆေးရုံမှ CEO ဖြစ်သူဦးကောင်းမြတ်ကပြောပါတယ်
MRI CT scan တော့ကျွန်တော်တို့ function တွေမသိနိုင်ဘူးပေါ့နော်ဒီ organ function တွေမှန်လားမမှန်လားเนี่ยကျွန်တော်အနေနဲ့ဒီ tumor တွေဘာတွေဘာကြီးမလာလဲတွေ့နိုင်တယ်လို့ကျွန်တော်တို့ဒီ PET scan တော့ကျွန်တော်တို့ဒီ nuclear medicine scan တွေကကျွန်တော်တို့ဒီ bone disorder တွေအနေနဲ့ဒီ early stage တွေကအစကျွန်တော်သိရှိနိုင်ပါတယ်ခင်ဗျာနောက်ကျတော့ဒီkidney scan နဲ့မှာတကယ်လို့ spet scan ဆိုစကန်အများကြီးရှိတယ်လေဆိုတော့ဒီသွေး blood flow တွေကောင်းလား function တွေကောင်းလား video scan တွေက function တွေကောင်းလားမကောင်းလားမသိနိုင်ဘူး static လို့ပြောတာပေါ့နော
် pet scan လို့ခေါ်တဲ့ bed scan ဟာသွေးလေပတ်မှုပုံမှန်သဏ္ဍာန်နဲ့လုံဆောင်ချက်တွေကိုကြည့်ရှုစစ်ဆေးနိုင်တဲ့အပြင်ကလစီတွေရဲ့အဆင့်ဆင့်ပြောင်းလဲမှုတွေကိုပါစစ်ဆေးကြည့်ရှုနိုင်တာကြောင့်ကင်ဆာယောဂါတွေကိုစောစောစစ်စစ်ဖော်ထုတ်နိုင်ပြီးယောဂါအမျိုးမျိုးအတွက်လည်းအကျိုးရှိရှိအသုံးပြုနိုင်တယ်လို့ဓာတ်ရောင်ကြီးဆေးဝါးအငိမ့်သားဌာနမှဖြစ်သူပါမောက်ခဒေါက်တာဒေါ်ဝင်းမာကပြောပါတယ
်သွေးလေပတ်မှုပေါ့ blood flow study ပေါ့နော် blood flow study ဆိုတာလည်းသူကကြည့်လို့ရတယ်နောက်ပြီးတော့သူ့ရဲ့ morphology ပုံပန်းသဏ္ဍာန်ကြည့်လို့ရတယ်အဲ့တော့သူရဲ့လှုပ်ဆောင်နေတာပေါ့ဒီခန္ဓာကိုယ်ရဲ့မှာစိတ်ပိုင်းကြီးလှုပ်ဆောင်တာကြီး function ဟုတ်အဲ့ဒါတွေကိုကြည့်လို့ရတယ်နောက်တစ်ခုကအဲ့ metabolism နော် metabolism ကကျွန်တော်ပြောတဲ့ classy အဆင့်ဆင့်ပြောင်းလဲသွားတာဥပမာဒီ classy ကဟိုကပဲငိုမူလပုံတရာမဲဟုတ်အမှပြရှိရှိသူကဒီ classy ကဟိုဖြစ်နေပြီ cancer ဖြစ်နေပြီဒီ classy မှာပဲ oxygen မရှိတော့ဘူးဒီ classy က6သွားပြီဒီ classy ကတည်သွားပြီအဲ့ဒါကြီးအချို့တိလို့ရတယ်တိလို့ရတယ်ဆိုတော့လူနာတွေအတွက်ယောဂအမျိုးမျိုးအတွက်ပေါ့နော်ယောဂတစ်ခုရောကင်ဆာတစ်ခုရောမဟုတ်ဘူးယောဂအမျိုးမျိုးအတွက်ကိုသူကဟိုပုံဖော်ပြီးတော့တိရတာပေါ့
PET scan ဟာမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာအနေနဲ့ရန်ကုန်ပြည်သူဆေးရုံကြီးတစ်ခုထဲမှာပဲရှိခဲ့တာပါPET scan ရိုက်ဖို့လိုအပ်လာတဲ့လူနာတွေဟာလည်းနိုင်ငံသားထွက်ပြီးရိုက်ကူးနေရတာမျိုးတွေရှိခဲ့ပါတယ်။အခုအခါမှာတော့ပင်လုံပုဂ္ဂလိကဆေးရုံကြီးမှာရိုက်ကူးစစ်ဆေးလို့ရနေပြီဖြစ်တာကြောင့်လူနာတွေအတွက်ပိုပြီးအဆင်ပြေလာစေတယ်လို့ဗမောက်ခဒေါက်တာဒေါ်ဝင်းမာကပြောပါတယ်
။ပုဂ္ဂလိကမှာဟိုဖြစ်တယ်ဆိုတော့လူနာတွေအတွက်တော်တော်ကိုအဆင်ပြေသွားတာပေါ့နော်။နောက်ပြီးတော့ရမုံဆေးရုံမှာရှိတော့ကလည်းဒီ PET ရိုက်ဖို့နိုင်ငံသားမှာပဲသွားရရတာ။အဲဝေကြောင့်ဝေကုန်ကြီးကတိတ်ကုန်များတယ် ရားတာမှတရလုံးများတယ်ပေါ့အခုကျတော့မကုန်ကြီးကြမများတော့ဘူးခုနိုင်ငံမှာပဲခုဆိုတော့တော်တော်ကိုအဆင်ပြေသွားတာပေါ့
ယောဂရှောက်ဖွေဖော်ထုတ်တဲ့နေရာမှာခင်မိတဲ့နောက်ဆုံးမပစ္စည်းကိရိယာတွေဟာအထောက်အကူဖြစ်စေတယ်ဆိုပေမဲ့စက်ကိရိယာကိုကိုင်းတဲ့အသုံးချမဲ့ကျွမ်းကျင်ပညာရှင်တွေကလည်းအရေးချင်းပြေဝဖို့လိုအပ်ပါတယ်ပက်စကန်ကိုကိုင်းတဲ့အသုံးပြုမဲ့ operator နဲ့ step တွေကိုကောင်းတဲ့ကောင်းအောင်လေ့ကျင့်ပေးနေတယ်လို့ဦးကောင်းမြတ်ကပြောပါတယ
်အခုကျွန်တော်တို့ဒီ2018မှာကျွန်တော်တို့ဒီ cancer staging protocol ရဲ့ cancer plan cancer treatment planning ပို့ပြီးအထောက်အကူပြုစေဖို့အတွက်ကျွန်တော်တို့ဒီ nuclear medicine ဌာနPET CT and SPECT CT imaging center ရတည်ဆောင်ခဲ့ပါတယ်ဆိုတော့ကျွန်တော်ရဲ့ aim ကတော့ကျွန်တော်ရဲ့ hospital ကျွန်တော်ရဲ့ cancer ဌာနယူပို့ပြီး comprehensive ဆိုတော့ one stop service ပေါ့နော်ဘယ်မှမသွားလို့ရပဲနဲ့ဒီမှာအကုန်လုံးဝန်ဆောင်မှုတွေအကုန်ရနိုင်ဖို့အတွက်ကျွန်တော်ထပ်ပြီးတော့စူးစမ်းပါမယ်နောက်ပြီးကျွန်တော်တို့နောက်ပြီးတော့ကျွန်တော်အမြဲတမ်းပြောရတဲ့အတိုင်းပဲ set တွေဘလောက်ကောင်း operator ကောင်းဖို့လိုတယ် machines don't save life people save life ဆိုတော့ကျွန်တော်တို့ရဲ့ဒီoperator ကျွန်တော်တို့ရဲ့ staff တွေအများနဲ့ continuing medical education နဲ့အများနဲ့ပို့ပြီးတော့ counter ကောင်းအောင်သင်ပေးပြီးတော့ဝန်ဆောင်မှုတွေပိုကောင်းအောင်လုပ်ပေးမယ်လို့ကျွန်တော်ပြောချင်ပါတယ
်ကင်ဆာယောဂါအပါအဝင်ယောဂါအမျိုးမျိုးကိုစစ်ဆေးဖော်ထုတ်တဲ့နေရာမှာထိထိရောက်ရောက်အထောက်အကူပေးနိုင်တဲ့ PET scan စက်သက်စစ်ဆေးမှုကိုရန်ကုန်မြို့ပင်လုံပုဂ္ဂလိကဆေးရုံနဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးတွေမှာစက်သက်စစ်ဆေးမှုပြုလုပ်နိုင်နေပြီဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
လူလူနဲ့ကျမရေကဏ္ဍကိုနာဆင်ခဲ့ကြတာပါရှင်။ POA မြန်မာပိုင်းရဲ့ပုတ်ထူနဲ့ညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံအတွက်အခက်အခဲဆုံးဖြစ်တဲ့တန်ရင်နာပြဿနာပေါ်လက်ရှိအစိုးရကင်တွဲဖြေရှင်းနေပေမဲ့ရလတ်မတွေ့ရသေးဘူးလို့ပမောက်ခဒေးဗစ်စတိုင်းဘတ်ကဆိုပါတယ်။ဒီပြဿနာဖြေရှင်းရတာဘာကြောင့်ခက်ခဲရသလဲဆိုတာမြန်မာအရေးကျွမ်းကျင်သူပမောက်ခဒေးဗစ်စတိုင်းဘတ်နဲ့ဥကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
Professor Steinbach, ညီမနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေရဲ့နိုင်ငံရေးအသည့် ethnic nationalism ပိုပြီးတော့ကြီးထွားလာတယ်လို့ကျွန်တော်ထင်မိပါတယ်။အဲ့ဒါမှန်ပါသလားခင်ဗျာ။မှန်တယ်ဆိုရင်ဘာကြောင့်လို့ဖြစ်လာရတယ်ဆိုတာသုံးသပ်ပေးပါခင်ဗျာ
။ I won't say universally but around the world including in the United States. But in Burma it's a special
ဒါဟာလောကနေရာမှာတရားလို့တော့မပြောချင်ပါဘူး။ဒါပေမဲ့ကမ္ဘာနဲ့အဝမ်းတွေ့နေရပါတယ်။ American ပြည်တော်စုအပေါ်မှာပဲဒါပေမဲ့မြမပီအတွက်ပို့ပြီးတော့စိုးရင်ရတာကတိုင်းရင်းသားအုပ်စုတချို့နဲ့ဗမာတို့အကြားအတိတ်ကစစ်ပွဲတွေရှိခဲ့တာတွေအမြင်မကျင်လင်မှုတွေရှိနေလို့ဖြစ်ပါတယ်။ဒါတွေကြောင့်အခြေအနေတွေပို့ပြီးတော့စိုးစေပါတယ်။ပြီးတော့ဒီမိုကရေစီဖြစ်ထွန်းလာတော့အရာရာကိုလူသိရှင်ကြားလူမှုရှေ့မောက်ငင်းခုံရတာတွေဖြစ်လာပါတယ်။တကယ်တော့ဆက်စပ်ညှိနှိုင်းမှုတွေဆိုတာလူမှုရှေ့မရောက်ဘဲအချင်းချင်းပဲတီးကြလောက်ရတာကပို့ပြီးတော့ထိရောက်နေတာပါ။အချင်းချင်းညှိနှိုင်းလို့သဘောတူညီမှုတွေရတော့မှလူလူရဲ့လက်ခံအတည်ပြုမှုကိုရယူရတာပါလူလူရဲ့လက်ခံအတည်ပြုမှုကိုရယူရမှာပါအစ်စင်တိုင်းမှာလူလူရှေ့ရောက်အောင်တင်ပြညှိနှိုင်းတာအတော်ခက်ခဲပါတယ
်ဒီတိုင်းရင်းသားလူမျိုးရေးပြဿနာပြည်လည်ရေးအတွက်အခုလက်ရှိ NLD အစိုးရရဲ့အထောက်မှုတွေအပေါ်မှာဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
Well of course I've always said that the ethnic problem is a central problem facing the country from independence on and the military made it worse civilians never solved it before
တိုင်းသားပြည်နာဟာမြန်မာနိုင်ငံရဲ့အဓိကကြာဆုံးပြဿနာလို့ကျွန်တော်အမြဲတမ်းပြောခဲ့ပါတယ်။ဒါဟာလွတ်လပ်ရေးရပြီးခဲ့ကပါ။ဒါကိုစစ်တပ်ကပို့ပြီးတော့ဆိုးအောင်လုပ်ခဲ့ပါတယ်။ဥနုယတာအစိုးရကလည်းမဖြေရှင်းနိုင်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်ဖိုးကတော့ဒီပြဿနာပြည်လဲအောင်လုပ်ကိုလုပ်ရမှာပါ။ဒါဟာတိုင်းပြည်အတွက်အရေးကြီးတဲ့ပြဿနာဖြစ်နေုံသာမကပါဘူး။ပင်လုံသဘောတူညီချက်ရရှိရေးမှာသူ့ဖခင်ကိုယ်တိုင်အဓိကဥဆောင်ပါဝင်ခဲ့တာလည်းဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ဟာဒီကိစ္စကိုတကယ်ကင်တွယ်လှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းရလတ်ထွက်ပေါ်လာတာကျွန်တော်မတွေ့ရသေးပါဘူး
။အဲ့လိုရလတ်ထွက်ပေါ်မလာနိုင်တာဘာကြောင့်ပါလဲခင်ဗျာ
။ Well, I'd say that there are critical issues. Number one, not in any order of priority, but certainly
ရေးကြည့်တဲ့ချက်တွေရှိပါတယ်။ဘယ်ဟာကပို့ပြီးတော့ရေးကြည့်တာလို့မဟုတ်ဘဲရေးတွေ့ရမယ်ဆိုရင်တော့နံပါတ်1စစ်တပ်ကဖော်ထုတ်ပြောဆိုနေတဲ့သူတို့ရဲ့အဓိကပန်းနိုင်ကအမျိုးသားစည်းလုံးညီညွတ်ရေးဖြစ်ပါတယ်။တိုင်းသားတချို့တွေကအဖွဲ့အစည်းတချို့ဟာအစတုန်းကလွတ်လပ်ရေးတောင်းဆိုခဲ့တယ်။အခုတော့လွတ်လပ်ရေးမဟုတ်တော့ဘူး။ Federal ပုံစံတမျိုးမျိုးတောင်းဆိုနေကြတယ်။ဒါပေမဲ့ဘလူးကမှအတိတ်ပဲမဖွင့်ကြပါဘူး။ Federal စနစ်ကတော့တင့်တော်တယ်လို့ကျွန်တော်လည်းထင်ပါတယ်။ဘလို့ပုံစံဖြစ်မယ်ကိုပိုင်အုပ်ချုပ်ခွင့်ကိုဘယ်အတိုင်းအတာထိရယူမယ်ဆိုတာကိုသတ်မှတ်ပြောဆိုတာမတွေ့ရသေးပါဘူး။ သဘောကွဲလဲမှုတွေကိုပဲတွေ့နေရပါတယ်ဒီအပေါ်မှာစစ်တပ်ကလွန်စွာတန်လျာရှိနေပါတယ
်တိုင်းသားအင်အားစုတွေယူဆထားတာကတော့စစ်တပ်ဟာသူတို့ကိုလက်နက်စွန့်ဖို့သာအဓိကလိုလားနေတယ်လို့ပြောနေကြပါတယ
် Yeah well the military says there's one dumbata according to the constitution that's us
စစ်တပ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်တစ်ခုတည်းရှိရမယ်ဒါဟာငါတို့ပဲလို့ဆိုပါတယ်ဆိုတော့မင်းတို့ကငါတို့အထက်ကိုဝင်ရမယ်လက်နက်ချဒါမှမဟုတ်လက်နက်စွန့်အဲ့ဒီနောက်ငါတို့နဲ့အတူဆွေးနွေးရမယ်လို့ဆိုပါတယ်ဒီလိုပြောတာဟာငြင်းငြင်းရင်းလန်းစားမဟုတ်ဘူးလို့တိုင်းရင်းသားတွေဘက်ကပြောတာကျွန်တော်လုံးဝသဘောတူပါတယ
်ဆိုတော့တကယ်လုတ်သင်တာကနိုင်ငံရေးဆွေးနွေးပွဲတွေကိုအရင်လုတ်သဘောတူညီမှုရမှလက်နဲ့ဆွမ်းမယ်ဆိုတဲ့သဘောပေါ့ခင်ဗျာ
Well then the question is how to integrate local forces ethnic forces into
အဲ့ဒီနောက်လောမှာကဒီတိုင်းရင်းသားအင်အားစုတွေကိုတိုင်းပြည်ရဲ့စစ်တပ်ထဲဘလို့ပေါင်းစီထက်သွင်းမလဲဆိုတာဖြစ်ပါတယ်ဒါဟာတိတ်ပြီးတော့ခက်ခဲတဲ့ကိစ္စပါစိတ်ကောင်းစေတနာကောင်းနဲ့လုပ်ရင်တော့အဆင်ပြေနိုင်ပါတယ်အမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်ပြည်နယ်တစ်ခုချင်းစီမှာ National Guard ဆိုတာရှိပါတယ်ပြည်တော်စုစစ်တပ်ကလိုအပ်ရင်သူတို့ကိုဆင့်ခေါ်နိုင်တယ်လို့သူတို့ဒေသအတွင်းလုပ်ငန်းတာဝန်တွေလည်းရှိပါတယ်ရေကြီးတာငလင်းလှုပ်တာ Hurricane မုန်တိုင်းဝင်တာစတဲ့သဘာဝဘေးအန္တရာယ်တွေအတွက်လှုပ်ဆောင်ရပါတယ်လက်နက်အင်အားအတော်သင့်ရှိပြီးတော့တာဟာပြည်နယ်အားလုံးစည်းလုံးညီညွတ်ရေးအတွက်ချင်းချောက်မှုမဖြစ်စေရပါဘူးဒီပြည်နယ်တပ်ဖွဲ့တွေဟာပြည်တွင်းစစ်မတိုင်ခင်ကတည်းကရှိလာခဲ့တာပါဒါမျိုးဖြစ်နိုင်မလားဆိုတာမြန်မာတွေစဉ်းစားသင့်ပါတယ
်ပမဟုတ်ခင်ဗျာနောက်တစ်ခုကျွန်တော်မေးချင်တာကတိုင်းရင်းသားပြည်ထနာနဲ့တရုတ်ရဲ့အခန့်ကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံတိုင်းရင်းသားပြည်ထနာပြည်လေရေးမှာတရုတ်အခန့်ကဏ္ဍဘလောက်အရေးကြီးတယ်ဆိုတာဖြစ်ပါတယ
် Well they want China wants a peaceful border
တရုတ်ကတော့ငြိမ်းချမ်းနေတဲ့နယ်စပ်ဒေသတွေရှိနေစေချင်တာပ
ါဆိုတော့နယ်စပ်ဒေသပြလားခင်ဗျာတနိုင်ငံလုံးငြိမ်းချမ်းရတော့မဟုတ်ဘူးလား
well they want a peaceful union of burma sure
တည်ကြပါတယ်ငင်းညံ့တဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ထွန်းဖို့တရုတ်ကလိုလားပါတယ်ဒါပေမဲ့အများရန်သူတို့ဦးစားပေးနေတာကနေဆက်ဒေသပါပြီးတော့အဲ့ဒီနေဆက်မှာအမေရိကန်တွေရှိမှာကိုလည်းသူတို့မလိုလားပါဘူးဒါဟာတရုတ်အတွက်တိတ်ပြီးတော့ရေးကြည့်ပါတယ
်ဆိုတော့တရုတ်ကနေဆက်ဒေသငင်းညံ့စေခြင်းနဲ့ငင်းညံ့တဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်စေခြင်းဆိုရင်ဘာဖြစ်လို့ UWSA ဝတ်တပ်ဖွဲ့ကိုသူတို့ကအစင်းမြင်လက်နက်တွေထောက်ပံ့နေရတာခင်ဗျာ
Well, that's a good question. The WAA are kind of a special case of now because the WAA were recruited into the Burma Communist
Party. ဒါကသိမ့်မေးတဲ့မိကုံးမှာ WAA တွေကိုဟိုတုန်းကဗမာပြည်ကွန်မြူနစ်ပါတီကတင်သွင်းခဲ့ပါတယ်။ပြီးတော့ WAA တို့ဟာတရုတ်အတွက်အထူးကိစ္စရတစ်ခုလည်းဖြစ်ပါတယ်။နံပါတ်1တိုင်းရင်းသားအဖွဲ့တွေထဲမှာ WAA တပ်ဖွဲ့ဟာအင်အားအကောင်းဆုံးဖြစ်ပါတယ်။နံပါတ်2 WAA တွေဟာစီးပွားရေးအရယဉ်ကျေးမှုအရအခြေခံအဖြစ်ယူနန်နဲ့ခွဲခြားလို့မရပါဘူး။ဆက်နွယ်မှုယင်းနှိမ့်ညွန့်နှံမှုเจ้าတွေကအစဘာသာစကားတင် जा ပို့ချမှုတွေမှာပါတရုတ်ဘာသာစကားပဲဖြစ်ပါတယ်သူတို့ဟာတီးခြားပြည်နယ်လိုချင်ကြတာပါရှမ်းပြည်နယ်ရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ပါဘူးတရုတ်နိုင်ငံရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ကြပါဘူးနောက်သိထားတဲ့အချက်တစ်ခုကတော့ဒီနယ်စပ်ကလူမျိုးစုတွေဟာမြန်မာနိုင်ငံတဲကလူဦးရေတိုင်းပဲတရုတ်ဘက်မှာရှိနေကြတယ်ဆိုတာပါပဲသူတို့ဟာနယ်စပ်တစ်ဖက်တစ်ချက်ဥတဟိုဝင်ထွက်သွားလာလှုပ်ရှားနေကြတာပါ
ဆိုရင်တရုတ်ကသူတို့ကိုဘာကြောင့်လက်နဲ့တဆင်ပေးရလဲခင်ဗျာ
I don't want to see the Chinese mobilize the war
ဝါကိုတရုတ်လက်နဲ့တဆင်တာကျွန်တော်မလိုလားပါဘူးဘယ်အဖွဲ့အစည်းကိုမှတရုတ်ကလက်နဲ့တဆင်တာကိုမလိုလားပါဘူးတကယ်တမ်းမြန်မာပြည်ရဲ့တိုင်းရင်းသားပြည်ထနာကိုဖြည့်ရှင်းဖို့တာဝန်ရှိတာကမြန်မာပြည်သားတွေဖြစ်ပါတယ်တရုတ်လည်းမဟုတ်ပါဘူးအမေရိကန်လည်းမဟုတ်ပါဘူးခက်တော့တိတ်ခက်ခဲပါလိမ့်မယ်အချိန်ယူရပါလိမ့်မယ်
တရုတ်ကဒီဝါရီကိုကူညီထောက်ပံ့နေတာဟာမြန်မာအစိုးရအပေါ်အပြေးအယူလို့ဈေးစစ်ဖို့ဒါ bargaining chips အနေနဲ့သုံးတယ်လို့တချို့ကတွက်ကြပါတယ်ဟုတ်ပါသလား
bargaining chip for what
ဘာအတွက်ဈေးစစ်ရမှာလဲ
သူတို့ရဲ့စီးပွားရေးအကျိုးအတွက်ဘာညာပေါ့ခင်ဗျာ
I don't think they need that they have bargaining chips already
ဒီတော့ကမလို့အဘူးထင်ပါတယ်သူတို့ကအကြက်ကန်ဈေးစစ်စရာမလိုတော့ပါဘူးမြန်မာဘက်ကငွေကြေးအမြောက်များလိုအပ်နေပါတယ်တရုတ်ဘက်ကဒီငွေတွေကိုချေးနိုင်ပါတယ်အထူးသဖြင့်တရုတ်ဖွင့်ထားတဲ့အခြေခံအစအဦးပန်းတွေရှိနေပါတယ
်တစ်ဆက်တည်းမိကျင်တာကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိုဘားမားလက်ထက်ကထားရှိရတဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုအခုဆွန့်လွှတ်လိုက်ပြီလို့ဆိုရမှာလားခင်ဗျာ
The Trump administration would like to destroy any remnants of the Obama administration
Trump အစိုးရကအိုဘားမားအစိုးရလုပ်ခဲ့တဲ့များတစ်ခုမကြံဖျက်ဆီးခြင်းနေတာပါအောင်မြင်မှုဟူသမျှလည်းဖျက်မှာပါပဲသူပြောတဲ့မိန့်ခွန်းတွေမှာကိုဖော်ပြနေပါတယ်
တရုတ်ဘက်ကမြန်မာကိုသုံးပြီးတော့အိန္ဒိယသမုဒ္ဒရာကိုကြီးစိုးလာနိုင်တယ်ဆိုရတာမဟာဗျူဟာပြဿနာပေါ့ခင်ဗျာဒါကတော့ Trump အစိုးရ Green Side ဘူးဆိုတဲ့သဘောလားရော
I understand yes China wants access to the Indian Ocean I mean, he doesn't listen to the people who do know.
Trump got lojin ni da chano na le ba de. Trump ga da re ko ma ti ba u. Tu so a phwa ga di chin ni re ko ti shi na le tu re pyo da ko le tu na ma thaw ma u. Scott Marshall ha taik kaung ma de. Derek Mitchell le taik kaung na ba be. Da bime tu ro ha di kaisa twet ye shi mu wa ra cha mat de niya ma hlwa mo mu long wa ma shi ba u. Ba ma ma tat nai ma u. Da wan ne sia kaung ne kaisa ba.
ပြည်တွင်းကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိနေသည်မှစစ်တပ်ကအာဏာချုပ်ကိုင်နေဦးမှာပဲပေါ့ခင်ဗျာ
Well the military they don't have a pretext they have the control I mean look
စစ်တပ်ကအကြောင်းပြနေစရာမလိုတော့ပါဘူးအခုလဲသူတို့ကအာဏာချုပ်ကိုင်ထားတာပါပဲဒေါအောင်ဆန်းစုကြည်ရဲ့အရသားဆိုးရဖို့အကန့်အသတ်တွေအစမတန်ရှိနေတာပါဒါပေမဲ့စစ်တပ်ရဲ့ထိန်ချုပ်မှုရုတ်ရော့သွားနိုင်တဲ့အခြေအနေတွေရှိပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမိုက်မက်ယူယူနဲ့မဟုတ်တာတခုခုလုံးမလာရင်ဥပမာလွတ်လပ်ရေးယူမယ်ဆိုတာမျိုးနောက်တစ်ချက်ကလည်းမြန်မာလူဖွဲ့စည်းအတွင်းမှာအာဏာတက်လန်းကိုစစ်တပ်ကကြီးပဲမချုပ်ကင်ပဲကျန်တဲ့ပြည်သူတိုင်းရင်းသားတွေအတွက်ပါလမ်းဖွင့်ပေးလာတာနဲ့အမျှပြောင်းလဲလာနိုင်ပါတယ်ပို့ပြီးတော့ပွင့်လင်းလာတဲ့လူဖွဲ့စည်းဖြစ်လာဖို့လည်းလိုအပ်ပါတယ်အခုလောလောဆယ်မှာတော့တိတ်မတွေ့ရသေးပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာတစ်ခုကတော့တိုင်းရင်းသားလက်နက်ကိုင်ပြဿနာသည်စီးပွားရေးနဲ့သာပတ်သက်တယ်ဒီဒီသားရေဖွံ့ဖြိုးတိုးတက်လာပြီဆိုရင်ဘသူမှအသက်ဆုံးပြီးလက်နက်ကင်တိုက်တော့မှမဟုတ်ဘူးဆိုတဲ့အယူဆဖြစ်ပါတယ်ဆရာကြီးပဲလို့ပြောပါပါလေ
Well but the point is you've got to change the constitution to allow economic development you got to allow the
ဒါမှဒီလိုဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကဖွဲ့စည်းပုံအခြေခံဥပဒေကိုအရင်ဆုံးပြင်ရပါလိမ့်မယ်ဒေတာအာဏာပိုင်တွေသူတို့ဒေတာနဲ့ဆိုင်တဲ့အခွန်အောက်တွေကိုသုံးစွဲနိုင်ခွင့်ပေးရပါမယ်ဒေသဥပဒေပြုလွှတ်တော်တွေကိုပို့ပြီးတော့အာဏာအနှင်းရပါလိမ့်မယ်ဥပဒေပြုခွင့်ထိန်းချုပ်ခွင့်တွေပေးရပါလိမ့်မယ်အဲ့ဒါမှစူပူတောင်းကျမှုတွေကျဆင်းသွားပါလိမ့်မယ
်မြန်မာနိုင်ငံတွင်းကခက်ခဲလာတဲ့တိုင်းရင်းသားပြဿနာတွေအကြောင်းမြန်မာအရေးကျွမ်းကျင်သူပေါမောက်ခDavid Steinbach နဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်သွားကြတာပါရှင်။ VOA ကနေအခုအတန်းလွှင့်နေတဲ့တနိုင်းစာအစီအစဉ်အလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပ
ါ။ဒေါ်ရချင်းများရှင်။ပြည်ဟပြည်နယ်မှာဗိုလ်ချုပ်ကျေးရွာ site ထူမဲ့အစီအစဉ်အတွက်အခြေအတင်ဖြစ်စရာကြီးကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်내ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်။မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမက်မောမှုတသက်ကြောင့်လားနိုင်ငံရေးကောင်ဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံစီစဉ်မှာစွန့်နေကြရအောင်ပါရှင်။ဒေါ်ရရှင်တို့ရဲ့အမြင်တွေကိုပါဝင်စွန့်နေကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIU ရဲ့ဖုန်းနံပါတ် 1-932-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIU ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
FIU American တန်ရက်တိုက်ရိုက်လေးလိုက်စီစဉ်ကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေအခုတော့အားကစားကဏ္ဍရဲ့အလဲပါ FIU ရဲ့အပတ်စဉ်အားကစားသတင်းတွေကိုတင်ဆက်ပေးထားပါတယ်ကိုရန်နိုင်ကစူးစီးတင်ပြထားပါရစေ
လာပါကျွန်တော်ရန်နိုင်ပါ VOA ရဲ့အပတ်စဉ်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ British Open ကောက်စည်းပြိုင်ပွဲမှာတော့ Italy နိုင်ငံသား Francesco Molinari အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ် Germany ကွင်းလယ်လူ Mesut Ozil လက်ရွေးစဉ်အသင်းကနေအနားယူလိုက်ပါပြီ2020 Tokyo Olympic အထိမ်းအမှတ်အယုတ်တွေကိုတော့တနင်္ဂနွေနေ့ကဂျပန်လူထုကိုပထမဆုံးအကြိမ်ပြသခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဗြိတိန်နိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကနေတင်းနင်းတွေနေ့အထိကျင်းပခဲ့တဲ့ British Open ကောက်သီးပြိုင်ပွဲမှာတော့ Italy နိုင်ငံသား Francesco Molinari အနိုင်ရပြီးတော့ ချန်ပီယံဖြစ်သွားပါတယ်။သူကသတ်မှတ်ရိုက်ချက်ထက်၈ချက်လျှော့ရိုက်ပြီးတော့စုစုပေါင်း186ချက်နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာသူ့အတွက်တော့ပထမဆုံးမေဂျာဆုဖလားလည်းဖြစ်သလိုအီတလီနိုင်ငံသားတွေတဲကပထမဆုံးမေဂျာဖလားကိုအနိုင်ရတာလည်းဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာအမေရိကန်ကတိုက်ဂါဝုဒ်စ်လည်းနောက်ဆုံးနှစ်အလယ်လောက်မှာရှေ့ကနေဦးဆောင်ခဲ့ပေမဲ့ဒီနံပါတ်17နဲ့12တွေမှာသတ်မှတ်ရိုက်ချက်တွေထပ်ပိုရိုက်ခဲ့တာကြောင့်စုစုပေါင်း296ချက်နဲ့ဖူးတွဲအဆင့်6ပဲရခဲ့ပါတယ်ခင်ဗျာ2020တိုကျိုအိုလံပစ်ပြိုင်ပွဲအတွက်အထိမ်းအမှတ်ရုပ်တွေကိုတော့ပြသလိုက်ပါပြီတိုကျိုမြို့မှာတနင်္ဂနွေနေ့ကပထမဆုံးအကြိမ်ဂျပန်လူလူကြားမှာပြသခဲ့ပြီးတော့နာမည်လဲပေးခဲ့ပါတယ်အိုလံပစ်ပြိုင်ပွဲအထိမ်းအမှတ်ရုပ်ကိုတော့မီရိုက်တိုဝါလို့နာမည်ပေးထားပြီးတော့မတန်ဆန်းအိုလံပစ်ပြိုင်ပွဲအထိမ်းအမှတ်ရုပ်ကိုတော့ဆူမိုက်တီလို့နာမည်ပေးထားပါတယ်မီရိုက်တိုဝါဆိုတဲ့အထိပ်ပဲကတော့ထာဝရအဆုံးမရှိတဲ့အနာဂတ်လို့အဓိပ္ပာယ်ရပြီးတော့ဆူမိုက်တီကတော့အလွန်အင်အားကြီးသောဆိုတဲ့အဓိပ္ပာယ်လည်းဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေမှာတော့ဂျာမနီကွင်းလယ်လူမဲဆိုအိုဇိုဟာဂျာမနီလက်ရွေးစင်အသင်းကနေအနားယူလိုက်ပြီးဖြစ်ပါတယ်လူမျိုးရေးခွဲခြားမှုတွေကြောင့်လက်ရွေးစင်အသင်းမှာစက်ကစားလို့စိတ်မရှိတော့ပဲအနားယူလိုက်တာဖြစ်ပါတယ်အိုဇိုကတော့ဂျာမနီအသင်း2014ကဖလားမှာအနိုင်ရတော့ကတော့သူ့ကိုဂျာမန်လို့သတ်မှတ်ခဲ့ပြီးရှုံးတဲ့အချိန်မှာတော့သူ့ကိုဖြူပြောင်းကြည့်ချနေထိုင်သူလို့တုံတုံပြောဆိုခဲ့တယ်ဆိုပြီးတော့ညင်ညာချက်ထဲမှာပြောထားပါတယ်ပြီးခဲ့တဲ့ကမ္ဘာဖလားမှာဂျမနီအသင်းအဆက်တကွဲနဲ့အုပ်စုအဆင့်ကနေထွက်ခဲ့ရပြီးနောက်ဂျာမန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌကလည်းသူ့ကိုဝေဖန်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အိုဇိုဟာတူရကီနယ်ပယ်ဖြစ်ပြီးတော့ပြီးခဲ့တဲ့မေလကတူရကီသမ္မတအာရဝန်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်သူ့ပေါ်ဝေဖန်တိုက်ခိုက်မှုတွေလည်းတိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဘရာဇီးလ်တိုက်စစ်မှုနေမာကသူ့အနေနဲ့ PSG အသင်းနဲ့တူ Champions League ဖလားကိုအနိုင်ရကျင်တယ်လို့ပြောလိုက်ပါတယ်။
ကျွန်တော်ရဲ့ရည်မှန်းချက်ကတူတူပါပဲအများအားအနိုင်ရနေလို့ပါအသင်းအနေနဲ့တစ်နှစ်တစ်နှစ်ရည်မှန်းချက်တွေပိုကြီးလာတယ်ကျွန်တော်တို့ပြောပါတယ်ကျွန်တော်တို့တာဝန်လည်းရှိတယ်ကျွန်တော်တို့စီကဘာတွေမျှော်လင့်ကြတယ်ကျွန်တော်တို့ကလည်းဆုဖလားတွေအများကြီးရပြီးတော့အောင်မြင်ဖို့မျှော်လင့်ပါတယ်ဒီထက်မှာချန်ပီယံလိဖလားကိုလည်းကျွန်တော်တို့ဘူဆွဲကြင်ပါတယ်ဒါကကမ္ဘာအကြီးဆုံးပြိုင်ပွဲပါ
ဘွာဖလားဘောလုံးပွဲမှာအောင်မြင်မှုမရခဲ့တဲ့အတွက်သူ့အနေနဲ့စိတ်မကောင်းဖြစ်မိတယ်လို့ဆန်တိုးစ်မြို့မှာလုပ်တဲ့ဒီ Red Bull ဘောလုံးပွဲအတွက်မှာပြောခဲ့တာပါနေမဟာကမ္ဘာဖလားဘောလုံးပွဲနောက်ပိုင်းဒါပထမဆုံးအချိန်မီဒီယာတွေနဲ့တွေ့ဆုံတာဖြစ်သလိုပထမဆုံးအချိန်ဘောလုံးပြန်ကစားရလည်းဖြစ်ပါတယ်ဗျာလီဗာပူးအသင်းကတော့ Brazil ကိုသမား Alisson ကိုစံချိန်နဲ့ပြောင်းရွှေ့ကြည့်ပေးပြီးတော့ဝယ်လိုက်ပါတယ်ရိုမာအသင်းမှာကစားနေတဲ့ Brazil ကိုသမား Alisson ကိုလီဗာပူးကကိုသမားတွေထဲမှာအမြင့်ဆုံးပြောင်းရွှေ့ကြည့်စံချိန်ဖြစ်တဲ့ပေါင်66တန်းနဲ့ဝယ်လိုက်တာဖြစ်ပါတယ်။ဒါကြောင့်လီဗာပူးအသင်းအနေနဲ့အခုလာမယ့်ဘောလုံးရာသီမှာဘလောက်ထိအောင်မြင်မှုရမလဲဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာ။ Real Madrid အသင်းကတော့ Brazil လူငယ်တိုက်စစ်မှု Vinicius Jr. ကို Euro 46တန်းပေးပြီးတော့ဝယ်လိုက်ပါတယ်။ Brazil နိုင်ငံ Flamengo အသင်းမှာကစားနေတဲ့ Vinicius Jr. ဟာအသက်18နှစ်သာရှိသေးပြီးတော့ Real အသင်းမှာကစားရမှာနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုပြောပါတယ
်။ Fico aqui no Real Madrid sim. Fico na primeira equipe que
Real Madrid အသင်းရဲ့ဝစ်ဆုံဝစ်ဆင်ကစားရမှာကတကယ့်ကိုထူးခြားပါတယ်ပြောမပြတတ်အောင်ဝမ်းသာမိပါတယ်ကျွန်တော်အနေနဲ့ဖျားသခင်ကိုကျေးဇူးတင်တယ်လို့ကျွန်တော်ကိုအမြဲတမ်းကူညီပေးခဲ့တဲ့ကျွန်တော်ရဲ့မိသားစုနဲ့တကယ်ချင်းတွေကိုလည်းကျေးဇူးတင်ပါတယ် Flamengo အသင်းမှာကစားတယ်လို့ကျွန်တော်အနေနဲ့ဒီမှာကစားနိုင်ပြီးတော့အဲ့ဒီထက်လည်းပိုကောင်းအောင်ကစားနိုင်ပါတယ်အခုလိုမျိုး Ronaldo ဘီတာမှာထိုင်ခွင့်ရတာလည်းတကယ့်ကိုပြောမပြနိုင်လောက်အောင်ဝမ်းသာမိပါတယ်ကျွန်တော်ရဲ့ကစားပုံကတော့ Ronaldo တက်ဆာလို့ရှိရင် Neymar နဲ့ပူးဆင်ပါတယ်ဒါပေမဲ့နှစ်ယောက်စလုံးနဲ့နည်းနည်းစီတူလို့ရှိရင်ပိုကောင်းပါပ
ါ Real အသင်းဟာမနစ်က Champions League Plus ကို၃နှစ်သက်တိုက်ရပြီးတဲ့နောက်မှာအသင်းရဲ့အဓိကကျတဲ့နီးပြဇီဒန်းနဲ့ပေါ်တူဂီတိုက်စစ်မှု Ronaldo တို့လည်းအသင်းကနေထွက်ခွာခဲ့ပါတယ်နီးပြဇီဒန်းနေရာမှာ Spain နီးပြဟောင်း Lopetegui နဲ့အစားထိုးခဲ့ပြီးတော့ကစားသမားတွေတဲကတော့ Sociedad အသင်းက Alvaro Oriozola နဲ့ Luans အသင်းက Andre Lunin တို့ကိုဒီနေ့မှာခေါ်ယူထားပါတယ်ခင်ဗျာ Spain နီးပြ Luis Enrique ကတော့သူ့အနေနဲ့ Spain အသင်းရဲ့ကစားဘုံကိုပြောင်းမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ် Spain အသင်းအနေနဲ့ပြီးခဲ့တဲ့ကမ္ဘာဖလားမှာဒုတိယဆင့်ရှုံးထွက်ကနေထွက်လာပြီးတဲ့နောက်မှာနီးပြအသင်း Enrique အနေနဲ့အသင်းကိုဘယ်လိုပုံစံနဲ့ဆက်သွားမလဲဆိုတဲ့အပေါ်သူ့ရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲအတွက်မှာအခုလိုပြောခဲ့တာဖြစ်ပါတယ
် Sí que se puede evolucionar de hecho yo ya lo he hecho ya tuve esa experiencia en un club grande que no había ganado ningún títulolel año que anterior al que
estamos nosotros ni ne gaza bon tai set piro gaza daw ma phit par da ga lo tan dia phit sia ma shi ba chano ru gaza dama ri yo atin ga ba bolong ko kain gaza chin daw di tai gaza daw bu le chano ru yue tha ba
spain tin ha pi ga 2018 ga ba phla ma gaza kin yet pai lo ma be ni pya lo patagi ko ya du ga ni phe sha ga pi lo tu nya ma ayen spain naw tan lu haung hero ga ya yi ni pya phit ne ta won yue ga da phit par de kya
VOA ရဲ့အပတ်စဉ်အားကစားကဏ္ဍကိုကိုရနိုင်ကစူးစီးတင်ပြတော်ရပါရှင် VOA American အသံကိုလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နိုင်မှာ Asia Set 7ကနေတိုက်ရိုက်ပိုင်းယူကြည့်ရှုနိုင်ကြပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေမောရဲ့အင်္ဂလိပ်စာအစီအစဉ်ကိုလေ့လာကြည့်ရှုနိုင်ပါတယ်အခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလွင်းကပြောပြပေးပါဦး
ပါကစ္စတန်နိုင်ငံမှာမဲဆန္ဒရှင်106တန်းနီးပါးမဲပေးခဲ့ကြပြီးအကြမ်းဖက်မှုတွေကြုံရတဲ့လွတ်တော်ရွေးကောက်ပွဲတွေပြီးဆုံးပြီးနောက်မကြာခင်မဲရီတက်မှုတွေစတင်တော့မှဖြစ်ပါတယ်ဒီနေ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေစတင်မဲပေးပြီးနိုင်ပိုင်းအချိန်မှာပဲနိုင်ငံနောက်တောင်ဘက်ကကွတ်တာမြို့မှာမဲုံတစ်ခုရှိဘုံပောက်ကွဲမှုဖြစ်ရမှာတော့လူ30ယောက်ထက်မနည်းသေဆုံးပြီး40လောက်ထဏ်ရသွားပါတယ် IS Islam အစိုးရအဖွဲ့ကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့တာပါတိကျဖြစ်ရတစ်ခုဖြစ်အီရန်နိုင်ငံနဲ့နယ်စပ်ဘလူချစ်စတန်ပြည်နယ်ကလူစုလမ်းဝေးတဲ့ဒေသမှာမဲယုံဝန်ထမ်းတွေနဲ့လုံခြုံရေးတပ်ဖွဲ့တွေလိုက်လာတဲ့ရင်နှီးတစ်ခုကိုတနတ်သမားတွေချုံကိုတက်ခတ်ခံခဲ့ရတဲ့အကြောင်းလဲစစ်တပ်ပြောဝင်ရကပြောဆိုခဲ့ပါတယ်အမေရိကန်ထက်လွတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီရဲ့ဒီကနေ့ကြားနာပွဲတွင်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာပြီးခဲ့တဲ့သတင်းပတ်ထက်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်သီးတွေ့ဆုံခဲ့တာအပါအဝင်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်လို့ထွက်ဆိုမှုမျှော်လင့်ရပါတယ်ဖင်လန်နိုင်ငံဟယ်ဆင်ကီမြို့ကအမေရိကန်ရုရှားထိပ်သီးဆွေးနွေးပွဲဟာအင်တာမအရေးကြီးတယ်လို့ကမ္ဘာကြီးအတွက်အကျိုးရှိမဲ့ဆွေးနွေးမှုဖြစ်တဲ့အကြောင်းလဲကြားနာပွဲမတန်ခင်မနေ့တုန်းကပဲဝန်ကြီးပွန်ပီယိုကပြောဆိုထားတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ညီစွန်းမှုတယ်လို့ဆွဆွဲထားတဲ့ Playboy model မျိုးသမီးကိုငွေပေးတင်မတင်ကိစ္စအတွက်သမ္မတနဲ့သူ့ရဲ့ကိုယ်ပိုင်ရှင်နေမက်ကယ်ကိုရင်တို့ဆွေးနွေးခဲ့ကြတဲ့အသံမှတ်တမ်းတစ်ခုကိုအမေရိကန်ရုတ်တံ CNN ကမနေ့တုန်းကပဲထုတ်လွှင့်လိုက်ပါတယ်သမ္မတရွေးကောက်ပွဲမှာ Trump ရှင်းပြနေစဉ်2016ခုနှစ်တည်းတုန်းကဆွေးနွေးမှုကိုရှင်းနေဖြစ်သူကလျှို့ဝှက်အသံဖန်ထားတဲ့မှတ်တမ်းကိုတော့ကိုရင်ရဲ့ကိုယ်ပိုင်ရှင်နေ Larry Davis က CNN ကိုအသုံးပြုခွင့်ပေးလိုက်တာပါလောင်နိုင်ငံတောင်ပိုင်းမှာဒင်းလာနေကရေကတာပြိုကျမှုကြောင့်အခုချိန်ထိအတိပြုနယ်နဲ့တည်ဆုံးသူရေတွေ့ဟာ19ဦးတိရှိနေပြီးလူပေါင်းရာနဲ့ချီပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်နဲ့ချီရဲ့ဒေသခံတွေလည်းအိုးမဲ့အိမ်မဲ့ဖြစ်နေပါတယ်အာတာဖူပြည်နယ်ကစပီယန်စနန်းနွယ်ရေကတာတင်းလာနေနောက်မိုင်တုန်းကပြိုကျရမှာတော့ကုဗမီတာတန်း9000လောက်ပမာဏရှိတဲ့ရေတွေလူနေရပ်ကွက်ထဲစီးဆင်းပြီးရာနဲ့ချီတဲ့အိမ်တွေရေနောက်မျောပါခဲ့တယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးကြရတာပါဒီချမ်းမြို့တော့တောင်ဘက်ကီလိုမီတာ950အကွာရေကတာကျွပောက်မှုကြောင့်အိုးမဲ့အိမ်မဲ့ဖြစ်သူ6600ကျော်တိရှိနေပါတယ်
။တရင်အချင်းချက်ကိုကွန်လင်းကျင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အသံရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00-9:00ထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ32 kHz 93.5နဲ့လိုင်းဒိုမီတာ40 kHz 93.0တို့ကနေဖန်ယူနာဆင်နေပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်ကျမအနံလောပ
This program has come to you from the Voice of America, Washington.